Welcome to the Voice of America in Burmese.
VOA America အသံရ2022ခုနှစ်အောက်တိုဘာလ31ရက်နေ့တနင်္လာနေ့မနက်ပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ခင်းအသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်ကျွန်မသိမ့်ပြီးထိုက်ပါ။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကဟောလိုဝင်ပွဲတော်အတွင်းလူပေါင်း150ကျော်တည်ဆုံခဲ့ရတဲ့အကြောင်းရင်းကိုအာဏာပိုင်တို့စုံစမ်းနေကြပါတယ်။ကုလသမဂ္ဂညဂျားဝင်ညှိနှိုင်းပေးတဲ့ယူကရိန်းကနေပြည်နယ်ပြင်ပရေးသဘောတူညီချက်ကိုရုရှားကရက်ဆိုင်ပါတယ်။ဘရာဇီးသမ္မတရွေးကောက်ပွဲမှာတော့လက်ဝဲဝါဒီသမ္မတဟောင်းလူဝီအင်နာစီယိုဒါဆေဘာအနိုင်ရနေကြောင်းမေယာလာစစ်တန်ဒေတာဖိုဟာကဖော်ပြနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တဲရောက်သတင်းတွေကိုကိုစောမှုကျော်နဲ့အတူတင်ပြမှာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျာသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်စောင်းပါတွေကိုဇက်တိုက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်အဲ့ဒီတည်းမှာနော်တော်တာဆင်အားဖို့ရှိတဲ့တကူကတော့
ဒီတီယိုပီမာကဒုံးကျင်နဲ့လမ်းပစ်ပြီးစစ်တိုက်လာရင်ဘယ်လိုနေရာမှာဘုံကိုချင်းနေရှိမယ်ဘယ်လိုနေရာမှာသွားပြီးတော့ရှောင်ရမလဲဒါတွေကတော့တို့ကတော့ပြောပြပေးတယ်ဒါပေမဲ့အထူးတည်းလေးချင်းပေးတာမျိုးတော့မရှိဘူးပေါ့နော
်တရုတ်ကထိုင်ဝမ်ကိုစစ်ရေးအရကျူးကျော်နိုင်ပါသလားကျူးကျော်လာခဲ့ရင်ဘယ်လိုပြင်ဆင်မှုတွေရှိပါသလဲထိုင်ဝမ်မှာမြန်မာတွေလည်းအတော်များများရှိနေပါတယ်သူတို့ကဘယ်လိုရှုမြင်ကြပါသလဲမကြမီအပြည့်အစုံကိုနားတော်တာဆင်ရပါမယ်ယူကရိန်းကိုကျူးကျော်တဲ့ရုရှားကသတင်းသမားတွေဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေကြပါသလဲကမ္ဘာကြီးကိုပုံမပူနွေးလာစေတဲ့မိသိမ်းတန်းငွေတွေရောဘယ်လိုဖြစ်ပေါ်လာပါသလဲအဲ့ဒီအားနဲ့သက်ဆိုင်တဲ့စောင်းပါတွေကိုဥစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ကမ္ဘာမြန်မာမီဒီယာမြန်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတူတာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုမတ်တင်ကီထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ
်ကုလသမဂ္ဂကဂျားဝင်ညှိနှိုင်းပေးတဲ့ယူကရိန်းကနေတည်နှံတင်ပို့ရေးသဘောတူညီချက်ကိုရုရှားကရက်ဆိုင်လိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်ယူကရိန်းကနေတည်နှံတန်းချင်း9သန်းကျော်တင်ပို့နိုင်ခဲ့ပြီးကမ္ဘာဈေးကွက်မှာတည်နှံဈေးကျဖို့အထောက်အကူဖြစ်ခဲ့ပါတယ်။ယူကရိန်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံရက်နဲ့ဆက်ဆက်ပြီးသဘောတူညီချက်အရက်ဖက်ကုန်တင်သင်္ဘောတွေရဲ့လုံခြုံရေးကိုရုရှားကအာမမခံနိုင်တော့ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာပြောထားပြီးစနေနေ့ကစပြီးရက်အကန့်အသတ်မရှိရက်ဆိုင်လိုက်ပါတယ်။ယူကရိန်းကတော့သူတို့တိုက်ခိုက်တာမဟုတ်ဘူးလို့ညင်းပါတယ်။ရုရှားနဲ့ယူကရိန်းတင်းနိုင်ကိစ္စထပ်မံညှိနှိုင်းဆွေးနွေးချဖို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပြီးတရက်အကြာမှာရုရှားကအခုလိုရက်ဆိုင်တာဖြစ်ပါတယ်။အာရှနဲ့အာဖရိကမှာအငတ်ဘေးအကြီးအကျယ်ကြုံရအောင်ရုရှားကချင်းချောက်လာတာကိုမြင်သာပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကသူ့ရဲ့ညစဉ်ဗီဒီယိုအစီအစဉ်ကနေစနေနေ့ညကပြောပါတယ်။တင်ပေါ်286ဆင်းဟာတီးနှံတန်းချိန်ပေါင်း2တန်းကျော်ကိုတင်ဆောင်ထားကြပြီးပင်လယ်နှစ်ချမ်းမှာစောင့်နေကြရတယ်လို့လည်းသမ္မတဇယ်လင်စကီကပြောပါတယ်။စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအစည်းအဝေးကိုတင်းနှင်းလာနေမှာခေါ်ပေးဖို့ရုရှားကကုလသမဂ္ဂကိုတောင်းဆိုပါတယ်။အခုလိုရက်ဆိုင်လိုက်တဲ့အတွက်တူးဆခဲ့တဲ့ယူကရိန်းစစ်ပွဲမှာစစ်နိုင်ရိတ်ခါကိုလက်နက်တစ်ခုအဖြစ်ရုရှားကထပ်မံအသုံးပြုလိုက်တာဖြစ်ပြီးရက်ဆိုင်နေရပြီဖြစ်တဲ့လူသားချင်းစာနာဝင်ငွေနဲ့အလက်လက်ဝင်ငွေရှိတဲ့တိုင်းပြည်တွေနဲ့ကမ္ဘာဆန္ဒရိတ်ခါဈေးနှုန်းတွေအပေါ်ဓာတ်ရိုက်တက်ရောက်မှဖြစ်ပြီးရက်ဆိုင်နေရာပြည်ဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကျက်တဲနဲ့ဆန္ဒရိတ်ခါမလုံခြုံမှုကိုပိုပြီးဆိုးဝါးစေမှဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်ရှင
်။အီရန်နိုင်ငံမှာဘာသာရေးရဲတွေဖမ်းဆီးထားခြင်းအမျိုးသမီးငယ်တဦးတေဆုံးခဲ့မှုကနေစတင်ခဲ့တဲ့အာဏာပိုင်တွေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပြီးတနင်္ဂနွေနေ့မှာလဲဒါဇင်နဲ့ခြိတဲ့တက္ကသိုလ်ကျောင်းတွေမှာကျောင်းသားတွေဆန္ဒပြကြပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးအဖွဲ့တွေအကြားအထီးကယုံတွေဖြစ်ပွားခဲ့တဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဘုရားကအစ္စလာမ်ရဲ့အစစ်တက္ကသိုလ်မှာရိုင်ဖယ်တနတ်တွေနဲ့နံပါတ်တုပ်တွေကင်ဆောင်ထားတဲ့အရဲဝရဲတွေကအများအပြားစုဝေးနေတဲ့ဆန္ဒပြကျောင်းသားတွေကိုတိုက်ခိုက်ခဲ့တယ်လို့ VOA VOA ပါရှန်ထဏာကပြောဆိုပါတယ်စက်တင်ဘာလ23ရက်နေ့ကအသက်22နှစ်အရွယ်မာရှာအမနီကိုမွတ်စလင်အမျိုးသမီးတွေခေါင်းစည်းပေါ်ဝါခြုံရမယ့်စည်းကမ်းကိုတိတိကျကျမလိုက်နာဘူးဆိုပြီးရဲတွေကဖမ်းထားစဉ်3ရက်အကြာမှာတည်ဆုံခဲ့တဲ့အတွက်မကြေမနက်ဖြစ်ရာကနေဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပါတယ်ဆန္ဒပြပွဲတွေအတွင်းအချမ်းဖက်နေနှင်းမှုတွေကြောင့်တည်ဆုံသူ200ကျော်လောက်ရှိပြီးယာနဲ့ထောင်နဲ့ချီဖမ်းဆီးခံထားရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်ဒီဆန္ဒပြပွဲတွေဟာအီရန်အစ္စလာမစ်တမရနိုင်ငံတမိုင်းတလျှောက်အကြီးမားဆုံးစိန်ခေါ်မှုဖြစ်တယ်လို့လေလာသုံးသပ်သူတွေကတော့ပြောဆိုကြပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမှာစနေနေ့ကကားဘုံနှလုံးဇက်တိုက်ပောက်ကွဲရာကြောင့်တည်ဆုံရသူအရေအတွက်အများပြားတိုးလာပါတယ်ကားဘုံနှလုံးပောက်ကွဲရာကြောင့်အ ਨੇ ဆုံးလူ100တည်ဆုံပြီးဒဏ်ရာရသူ300နီးပါးရှိကြောင်းတမရဟာဆန်ရှိခ်မိုဟာမုဒ်ကပြောပါတယ်အခင်းဖြစ်နေရာကိုတနင်္ဂနွေနေ့အစောပိုင်းမှာတွားရောက်ခဲ့ပြီးတဲ့နောက်တမရကအခုလိုကြေညာလာဖြစ်ပါတယ်ဒဏ်ရာရသူတွေကိုကုသပေးရတဲ့အတွက်နိုင်ငံတကာကဆရာဝန်တွေနဲ့ဆေးပစ္စည်းတွေအကူအညီပေးကြဖို့လဲသူကပန်ကြားထားပါတယ်။ဒီသူတွေဆေးရုံကိုသွားပြီးတိုက်ခိုက်မှုအတွင်ဒဏ်ရာရသူတွေအတွက်သွေးလှူကြဖို့လဲသူကတိုက်တွန်းပါတယ်။စနေနေ့ကတိုက်ခိုက်မှုအတွင်တေဆုံးခရသူတွေရဲ့ကျန်ရစ်သူကလေးတွေနောက်အဲရှာဘတ်တိုက်ခိုက်မှုတွေအတွင်တေဆုံးခရသူတွေရဲ့ကလေးတွေအတွက်အခမဲ့ပညာသင်ကြားပေးမယ်အကြောင်းလဲသမရကခရီးပြူသွားပါတယ်။ယူရိုဒရင်းကလူအစီကားဆုံးနေရာမှာရှိတဲ့ပညာရေးဝန်ကြီးဌာနကိုပြစ်မှတ်ထားပြီးကာဗွန်ခွဲတိုက်ခိုက်ခဲ့တာပါအကျင့်စာရိတ်တပြည့်ရင်းပြီးတရားမဲ့တဲ့အယ်ရှာဘတ်အဖွဲ့ရဲ့အပြစ်မဲ့လူထုအပေါ်ရက်ဆက်ပြီးတရားပေါ်ကြောင့်လည်းတိုက်ခိုက်မှုအဖြစ်လဲတမရကအခင်းဖြစ်နေရာကိုမသွားမီ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်အစိုးရရောပြည်သူတွေကိုပါစိတ်ပြက်လက်ရွတ်လက်လျှော့သွားစေမှာမဟုတ်ဘူးလို့လည်းသူကအခိုင်အမာပြောပါတယ်ပောက်ကွဲမှုအတွင်တည်ဆုံခဲချရသူတွေထဲမှာဒေသခံသတင်းသမားမိုဟာမက်အစ္စစ်ခုနာလည်းပါဝင်ခဲ့ပါတယ်။ VOA ရဲ့ဆိုမာလီယာသတင်းထောက်အဗ်ဒူခါဒီယာမိုဟာမက်အဗ်ဒူလန်နဲ့ Reuters ရဲ့ဓာတ်ပုံသတင်းထောက်ဖိုင်ဆယ်အူမာတို့ကတော့ပောက်ကွဲမှုအတွင်မှာဒဏ်ရာရခဲ့ပါတယ်။အခုဘုံခွဲတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့အဲရှာဘတ်ကပြောဆိုထားပါတယ်ရှင
်။ဘရာဇီးနိုင်ငံကဒကြောပြန်သမ္မတရွေးကောက်ပွဲနောက်ဆုံးမဲရလတ်တွေအရလက်ရှိသမ္မတဂျရီဘော်ဆိုနာရိုဒီကမှာသမ္မတဟောင်းလက်ရှိသမ္မတဂျရီဘော်ဆိုနာရိုကိုနဲ့လက်ဝဲကရီသမ္မတဟောင်းလူ့စ်ဒီဆီလ်ဗာတို့ရှင်ပြိုင်ရမှာလူ့စ်ဆီလ်ဗာမဲအနိုင်ရရှိနေကြောင်းဒေတာဖိုလာအဖွဲ့ကပြောဆိုလိုက်ပါတယ်တောင်အမေရိကတိုက်ကအကြီးဆုံးဖြစ်တဲ့ဘရာဇီးနိုင်ငံမှာမဲရလတ်တွေရဲ့90ရာခိုင်နှုန်းကိုရည်တွယ်ပြီးချိန်မှာလူလာက 50.8 ရာခိုင်နှုန်းနဲ့ဘော်ဆိုနာရိုက49ရာခိုင်နှုန်းရရှိထားတယ်လို့ပြောဆိုတာဖြစ်ပါတယ်ဘော်ဆိုနာရိုရဲ့အမာကန်ဒေတာဖြစ်တဲ့ဆာအိုပေါ်ရိုဒေတာမှာမဲဆက်လက်ယူတက်ဖို့ကြံနေသေးပေမဲ့သမ္မတဟောင်းဆီလ်ဗာကအသာစီးရနေတာပါဒီတနင်္ဂနွေနေ့ရွေးကောက်ပွဲမှာလက်ရှိသမ္မတဘော်ဆိုနာရိုကသူအနိုင်မရခဲ့ရင်ရွေးကောက်ပွဲရလဒ်ကိုလက်ခံမှာမဟုတ်ဘူးလို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်အလက်ထရောနစ်စနစ်နဲ့မဲပေးရမှာသုံးတဲ့ဆက်တွေဟာချိုးရင်းချက်ရှိနေတယ်လို့သမ္မတဘော်ဆိုနာရိုကပြောဆိုထားပေမဲ့ခိုင်လုံတဲ့အထောက်အထားတွေတော့တင်ပြထားနိုင်ခြင်းမရှိပါဘူးဒီလအစောပိုင်းကပထမတစ်ချိန်ပြုလုပ်တဲ့ရွေးကောက်ပွဲမှာလည်းသမ္မတဟောင်းဒီဆီလ်ဗာကမဲရည်အတွက်48ရာခိုင်နှုန်းရရှိခဲ့ပြီးသမ္မတဘော်ဆိုနာရိုက43ရာခိုင်နှုန်းပဲရရှိခဲ့ပါတယ်သူရဲ့လက်ထက်မှာသူကိုယ်တိုင်ကိုဗစ်ကူးစက်ခံရပေမဲ့လည်းဘော်ဆိုနာရိုကကိုဗစ်ရောဂါကပ်ဆူးကြီးကိုအလေးမထားပဲသေရခဲ့ပါတယ်။ဒါအပြင် Amazon သတော်ကြီးကလည်းသူ့လက်ထက်မှာအများအပြားပျက်စီးခဲ့ပါတယ်။2018ခုနှစ်တုန်းကအဂရိလိုက်စားတဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစုဆွဲဆိုခံခဲ့ရတဲ့သမရဟောင်းဟာထောင်ထဲမှာ19လကြာအောင်နေခဲ့ရပြီးဒီဆီလ်ဗာအနိုင်ရခဲ့တဲ့အတွက်အောင်မြင်မှုတွေဖြစ်လာနိုင်ပါတယ်။သူသမရတာဝန်ယူထမ်းဆောင်စဉ်မှာတန်းနဲ့ချီတဲ့ဘရာဇီးနိုင်ငံသားတွေကိုဆင်းရဲမွဲတေမှုကနေလွတ်မြောက်အောင်လုပ်ပေးခဲ့သူအဖြစ်ပြည်သူတွေကရှုမြင်ကြပါတယ်။
အံဗံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်က ဟောလိုဝင်းပွဲတော်တွေအတွင်းလူအုပ်ပြတာကြောင့်လူပေါင်း150ကျော်သေဆုံးခဲ့ရမှုကိုနိုင်ငံတဝန်းဝန်းနဲ့ချေကွက်နေကြသလိုဖြစ်ခဲ့ရတဲ့အကြောင်းရင်းကိုလည်းရှာဖွေနေကြပါတယ်။ဆိုမျိုးတော့ဤသေးခွန်မှာစနေနေ့ညကဖြစ်ခဲ့တဲ့မတော်တဆမှုအတွင်းဒဏ်ရာရသူ82ဦးရှိခဲ့ကြောင်းလည်းအာဏာပိုင်တို့ကပြောပါတယ်။
E preghiamo il Signore risorto anche per quanti, soprattutto giovani, sono morti.
Solo mio Roma, Piccade, Madonna Samu, Twenty, Songhia, Duri, Adre, Catholic, Tadana, by Poyaminji, Francisca, Teninkunini, ma, would you suit down here, Pippade? Senininia Galu, Bimuhasu, Yen, Tankuria, Tamaima, Atepia, Miazo, Lu, O, Bimu, Pippade. သေးဆုံးသူအများစုကတော့ဆယ်ကျော်တက်နဲ့အသက်20ကျော်ရွယ်လူငယ်တွေအများဆုံးဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ကလပ်တွေအများပြားရှိတဲ့လမ်းကြားလေးတစ်ခုကလူအုပ်ကြဆက်ပြီးဖြစ်ခဲ့တဲ့လူအုပ်ပြီးမှုဖြစ်ခဲ့ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအခင်းဖြစ်တဲ့ရက်နဲ့မလှမ်းမကမ်းမှာရုံထိုင်တဲ့တောင်ကိုရီးယားသမ္မတယွန်းဆော့ကျိုကတော့တနိုင်ငံလုံးဝန်ထဲချေကွဲပွဲကာလအဖြစ်ကြီးညာပါတယ်နောက်ပိုင်းမှာအလားတူဖြစ်ရမျိုးတွေကိုရှောင်ရှားနိုင်ရေးအတွက်လူအုပ်ပြရတဲ့အကြောင်းရင်းကိုရှာဖွေဖော်ထုတ်ရေးဦးစားပေးဆောင်ရွက်မယ်အကြောင်းလည်းသမ္မတကပြောဆိုထားပါတယ်ရှင်
အိန္ဒိယနိုင်ငံအနောက်ပိုင်းဂူဂျာရတ်ပြည်နယ်အတွင်းတနင်္ဂနွေနေ့တုန်းကကေဘယ်ကျူတရာပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ80ကျော်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောဆိုပါရယ်လူ81ယောက်သေဆုံးတာကိုအတည်ပြုနိုင်ပြီးမြစ်ထဲကိုကျသွားခဲ့တဲ့သူအတော်များများကိုလည်းပြန်လည်ဆေးယူနိုင်ခဲ့ပါတယ်ဒါပေမဲ့ဒဏ်ရာရသူဒါဇင်နဲ့ချီပြီးရှိတယ်လို့ပြည်နယ်ဆေးရုံတာဝန်ရှိသူတွေကပြောဆိုတာကိုရိုက်တာသတင်းမှာဖော်ပြပါရယ်မော်ဘီမြို့ကမချူမှာမြင့်မှာရှိတဲ့ကိုလိုနီခေတ်လက်ကျန်တရာဟောင်းကြီးအနေဒေဝါလီပွဲတော်အားလာရောက်သူ400လောက်ရှိနေပြီးပြိုကျချိန်မှာတရာပေါ်မှာလူ150လောက်ရှိနေတယ်လို့ဒေတာဆိုင်ရာအာဏာပိုင်တွေကပြောဆိုပါရတယ်။အရှင်မီတာ230ရှိတဲ့ဒီတရာကို19ရာစုအင်္ဂလိပ်လက်ထက်ကတိစောက်ခဲ့တာဖြစ်ပြီးတမိုင်းဝင်တရာအဖြစ်ထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့6လလောက်ကပြုပြင်ထိန်းသိမ်းဖို့ပိတ်ထားခဲ့ပေမဲ့ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကမှအများပြည်သူတွေကြည့်ရှုနိုင်ဖို့ပြန်လည်ဖွင့်လှစ်ခဲ့တာပါ။
တရုတ်နိုင်ငံမှာချမ်းမအခြေခံခွဲခြားဆက်ဆံမှုနဲ့လိင်ပိုင်းဆိုင်ရာထိပါစော်ကားမှုတွေကနေအမျိုးသမီးတွေကိုပိုပြီးအကာအကွယ်ပေးနိုင်ရည်ရည်ရွယ်တဲ့ဥပဒေတရက်ကိုတနင်္ဂနွေနေ့မှာအတည်ပြုလိုက်ပါတယ်။အများပြည်သူရဲ့အကြံဉာဏ်တွေနဲ့အတူတတိယအကြိမ်ပြင်ဆင်ခဲ့ပြီးတဲ့နောက်ထိတ်တန့်ဥပဒေပြုရေးအဖွဲ့ထံဥပဒေချန်တင်သွင်းခဲ့ပြီးရက်ပိုင်အချိန်မှာအခုလိုအတည်ပြုခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေရဲ့ရိုးရာအဆင်အလာစံတန်ဖိုးတွေကိုမကြသေးခင်ကအစိုးရကအရှိန်မြင့်ပြောဆိုလာနေတာကြောင့်အမျိုးသမီးအခွင့်အရေးနဲ့ကိုဝင်ဖြတ်ချမှုအပေါ်ပုံမတမ်းမြကန့်တမဲ့အခြေအနေကိုဥတီလာမှာဆွေးရင်ကြောင်းတက်ကြွလှုပ်ရှားသူတွေကသတိပေးနေချိန်မှာပဲအခုဥပဒေထွက်ပေါ်လာတာဖြစ်ပါတယ်။ဥပဒေတည်ထဲမှာအစင်းလာလေးအထတွေကိုအလေးပေးမှုဘလောက်ပါဝင်တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဥပဒေတည်ပါအသေးစိတ်အချက်လက်တွေကိုလည်းမသိရသေးပါဘူးရှင်။
အမေရိကန်ပြည်ထောင်စုကပါဝါဘောထီဟာစနေနေ့ကနောက်ဆုံးထီဖွင့်ရမှာစုကြီးပေါက်တဲ့သူမရှိသေးတဲ့အတွက်ကြောင့်မလို့တနင်္လာနေ့မှာနောက်တက်တဲ့ချင်းထီဖွင့်တဲ့ခါမှာတော့အနည်းဆုံးဒေါ်လာတန်1000အထိစုကြီးရရှိတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကထီဖွင့်ချိန်မှာအမြင့်ဆုံးစုကြီးဒေါ်လာ825တန်းရှိခဲ့ပေမဲ့စုကြီးပေါက်သူမရှိသေးတာကြောင့်ထပ်တိုးလာတာဖြစ်ပါတယ်ထီတစ်စောင်ကို2ဒေါ်လာနဲ့ပေါက်သူမရှိသေးရင်ထီထိုးတဲ့ငွေတွေကိုစုကြီးတဲ့ကိုထပ်မံပေါင်းထည့်တဲ့စနစ်အကြစုကြီးငွေတွေကတဖြည်းဖြည်းမြင့်တက်လာတာဖြစ်ပါတယ်။ကဏန်းအလုံးတူတဲ့အဓိကဂျက်ပေါ့စုကြီးပြင်နောက်တက်10တန်း2တန်း3တန်းစတဲ့ကဏန်းတူတဲ့အပေါ်မှာလိုက်ပြီးစုတွေလည်းအများကြီးရှိပါတယ်ခင်ဗျ။ VOA တနင်္လာနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်သတင်းတွေကိုတော့ကျွန်တော်နဲ့မတ်သိန်ကြီးတိုက်တို့ပြောပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်းပါးတွေကိုထုတ်လင်းมาဖြစ်ပါတယ်ပထမအဆုံးတော့တရုတ်နဲ့ထိုင်ဝမ်ဘက်ကအခြေအနေကိုတင်ပြလိုပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းတရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးကြီးမားတဲ့စီအင်အားပြထိန်းချုပ်မှုတွေလုပ်ခဲ့တဲ့အတွက်ထိုင်ဝမ်ကျွန်းသားတွေစိုးရိမ်မှုရှိခဲ့ကြပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံဟာစီရီနီအစားထိုင်ဝမ်ကိုစီးပွားရေးလမ်းကြောင်းဖြတ်တောက်ပေးဆိုတဲ့နည်းနဲ့အင်အားချိနဲ့အောင်လုံနိုင်ခြေတွေများတယ်လို့ထိုင်ဝမ်မှာခြေချနေတိုင်းတဲ့တရုတ်နယ်ပေါ်မြန်မာတချို့ကသုံးသပ်တာလည်းရှိပါတယ်ဒါပေမဲ့လည်းတရုတ်ကတကယ်တိုက်ခိုက်လာခဲ့လို့ရှိရင်စီရင်နီးနဲ့ပြန်တုံ့ပြန်ဖို့ထိုင်ဝမ်မှာလည်းအစီအစဉ်ရှိတဲ့ကြောင်းသူတို့ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပ
ါလွန်ခဲ့တဲ့နှစ်ပေါင်း30ဝန်းကျင်ကလေးကလိုအပ်လာရင်ထိုင်ဝမ်ကိုစီရင်နီးနဲ့ဝင်သိမ်းမယ်လို့ချိန်ချောက်လာခဲ့တဲ့တရုတ်အစိုးရဟာပြီးခဲ့တဲ့ဩဂုတ်လတည်း အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီထိုင်ဝမ်ကိုသွားရောက်လည်ပတ်ခဲ့ပြီးနောက်တရုတ်ရဲ့လေတပ်နဲ့ရေတပ်တွေကထိုင်ဝမ်ရေလက်ကြားမှာကြီးမားတဲ့စစ်အင်အားပြချင်းချောက်မှုတွေလုပ်ခဲ့တဲ့အတွက်နိုင်ငံတကာကရောထိုင်ဝမ်နိုင်ငံသားတွေကပါတုံ့လုပ်ခဲ့ကြတာပါစစ်မှုမတမ်းမနေရဥပဒေသတ်မှတ်ချက်ရှိတဲ့ထိုင်ဝမ်မှာစစ်သားဖြစ်လာခဲ့မယ်ဆိုတဲ့အတွင်းနဲ့ထိုင်ဝမ်စစ်တပ်ကအစမ်းလေ့ကျင့်မှုတွေရှိကြောင်းတိုင်ပင်မြို့တော်မှာနေတဲ့ကိုကျော်ကိုမောင်ကပြောပါတယ
်အမေရိကန်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီလာတဲ့နေ့ကနေစပြီးတော့ဒီတရုတ်ကထိုင်ဝမ်ပတ်ပတ်လည်ရေမျက်နှာပြင်6နေရာမှာစီးရေးလေ့ကျင့်မှုတွေလုပ်တယ်ချင်းချောက်တဲ့သဘောပေါ့နော်ထိုင်ဝမ်မှာကတော့အရွယ်ရောက်ပြီးသားလူတိုင်းစိတ်မမထမ်းမနေရဥပဒေရှိတယ်ခင်ဗျအရေးပေါ်တဲ့ဆွေးပြီးတော့ဒီလမ်းပေါ်မှာရှိတဲ့ကားတွေဆိုလည်းပြီးမှကက်ရက်အိမ်ထဲမှာရှိတဲ့လူတွေဆိုလည်းအိမ်ပြန်မထွက်ရအဲဒီလိုမျိုးစီးမင်းစီးကနေနဲ့ဒီလိုမျိုးလေ့ကျင့်မှုတွေလုပ်ခဲ့တယ်ပေါ့နော်ဒီတကယ်လို့စစ်သားဖြစ်လာတယ်ဆိုဘယ်လိုမျိုးလေ့ကျင့်ရမလဲဘယ်လိုမျိုးရှောင်ရှားရမလဲဆိုတဲ့ပုံစံအစမ်းလေ့ကျင့်တဲ့သဘောပေါ့လေ
တရုတ်ပြည်မကြီးကတိုင်ဝမ်ကိုတကယ်ပဲစီးရေးအရဝင်တိုက်မှာလားဆိုတာကိုတော့အခုချိန်ထိတန်တရားဝင်နေသူကတိုင်ဝမ်နိုင်ငံသားအဖြစ်ခံယူလာတဲ့ကိုထွန်းစော်ခင်ဖြစ်ပါတယ်
ဒီတရုတ်ပြည်မှာကဒုံးကျည်နဲ့လမ်းပစ်ပြီးစစ်တိုက်လာရင်ဘယ်လိုနေရာမှာဘုံကိုချင်းနေရှိမယ်ဘယ်လိုနေရာမှာသွားပြီးတော့ရှောင်ရမလဲဒါတွေကတော့တို့ကတော့ပြောပြပေးတယ်ဒါပေမဲ့အထူးတည်းလေ့ကျင့်ပေးတာမျိုးတော့မရှိဘူးပေါ့နော်ဒါကြောင့်ပြောရမယ်ဆိုရင်တော့တကယ်တမ်းဖြစ်လာပြီဆိုရင်လည်းလေ့ကျင့်ထားတာမရှိတဲ့အကြောင်းတကယ်တော့လည်းစိတ်ပူစရာတစ်ခုပေါ့ဒါပေမဲ့လည်းအများသူကကြတော့လေဒီဥစ္စာတွေကိုလစ်လူရှူထားလေးရှိတယ်ဘာဖြစ်လို့ဆိုတော့တစ်ဖက်ကအငြင်းနဲ့ဒီလိုမျိုးပဲချင်းချောင်းနေတာအပြောနဲ့နေပြီးပြီးသွားတာဖြစ်တဲ့ကြောင်းဒီပြည်သူတွေမစိတ်ထမှာတော့ဒီကြောက်ရွံ့ဆိုးရင်ပူပန်ကြောက်ရွံ့မှုတော့မရှိပါဘူး
ဩဂုတ်လတွင်တရုတ်ရဲ့စစ်အင်အားပြချင်းချောက်မှုကျုံလာပြီးတဲ့နောက်တိုင်ဝမ်စာတင်ကြောင်းတချို့မှာကလေးတွေဗန်နီယာမှာဘုံကိုရမယ်သွေးထွက်တန်ရုံဖြစ်လာရင်ဘယ်လိုပြုစုရမယ်ဆိုတဲ့ရှေးဥဒနာပြုနည်းတွေကိုတက်ဆိုင်သူတွေကလက်တွေ့ပြသကြတဲ့ဗီဒီယိုဖိုင်တွေထွက်ပေါ်လာပါတယ်အကယ်၍တရုတ်ပြည်မကြီးကသာစီးရီးယားဝင်တိုက်လာမယ်ဆိုရင်တိုင်ဝမ်အနေနဲ့လဲစီးရီးယားကာကွယ်သွားဖို့တိုင်ဝမ်အစိုးရကပြည်သူတွေကိုအသိပေးထားပြီးဖြစ်ကြောင်းတိုင်ဝမ်အနောက်ဘက်ကျန်ကန်ယူတန်းတိုင်ချောင်းမြို့မှာနေတဲ့မတ်ပွင့်တက်မူကပြောပါတယ
်ထိုင်ဝမ်အစိုးရကသူတို့အနိုင်ကျင့်လာတယ်เนาะတော့မခံဘူးအကြရတဲ့ဒီနဲ့ခုခံသွားမယ်လို့အဲ့လိုမျိုးတော့ပြောတာအင်တာဗျူးတွေမှာတွေ့ရပါတယ်ဒီကျွန်းမကြီးရဲ့ဘေးကကျွန်းလေးတွေမှာတော့အဲ့လိုမျိုးရှိတယ်ပေါ့ကောက်ွယ်ထားတာရေတက်တွေနောက်ပြီးတော့အထူးကွန်မန်ဒိုတက်တွေပါလေကတော့အရင်ကတည်းကရှိတာပါထိုင်ဝမ်လူမျိုးတွေရောသူတို့လိုအပ်လာလို့ရှိရင်တိုင်းပြည်အတွက်ပေါ့เนาะဝင်တိုက်ဖို့အဆင်သင့်မယ်လို့ပြောကြပါတယ်
ဒါပေမဲ့လည်းတရုတ်အစိုးရကလိုအပ်လို့ဖိအားပေးမယ်ဆိုရင်တော့တိုင်ဝမ်ကိုစီးရင်းဤထက်ဆိုင်စီးပွားရေးလမ်းကြောင်းပိတ်ဆို့ဖြတ်တောက်တဲ့ညီမျိုးကိုပိုသုံးလာနိုင်ကြောင်းကိုထွန်းစော်ခင်ကသုံးသပ်ပါတယ
်။တကယ်တော့30ကာလအတွင်းမှာဒီလိုမျိုးချင်းချောက်မှုကတောက်လျှောက်ဖြစ်နေတာဖြစ်ကြောင်းအများသူငါရဲ့စိတ်ထဲမှာဘလို့ဖြစ်နေလဲဆိုတော့ဒါကချင်းချောက်မှုတက်တက်ပဲသူတို့အလုံးစုံလုပ်နိုင်ရင်ဒီထိုင်ဝမ်ကျွန်းပေါ်ကိုစီးပွားရေးပိတ်ဆို့မှုတွေလုပ်မယ်။ဥပမာတော့သူတို့ပြည်မကြီးခီးတွားတွေကိုထိုင်ဝမ်ကိုမလာခိုင်းခြင်းအပြင်ထိုင်ဝမ်ရဲ့ဒီခီးတွားလုပ်ငန်းတွေရပ်တန့်လို့နေပါဖြစ်သွားအောင်သူတို့လုပ်ခဲ့ပူတယ်။ဥပမာထိုင်ဝမ်ကထွက်ကုန်တွေဒီသူတို့ပြည်ကိုပေးမသွင်းတာတို့စတဲ့ဖြစ်ပေါ့နော်။ဒီလိုမျိုးနှီးမျိုးစုံနဲ့စီးပွားရေးပိတ်ဆို့မှုကတော့သူတို့ကလုပ်ငန်းလုပ်နေရှိတယ်ပေါ့နော်။ဒါကတော့အဓိကတစ်ချက်ပေါ့။တကယ်တမ်းစစ်ဝင်တိုင်းမလားမတိုက်ဘူးလားဆိုတော့အများဆိုတော့မဖြစ်ဘူးပဲယုံကြည်ကြတယ်ပေါ့နော်တို့တော့ညာလည်းပဲမယူရဲဆန်တဲ့ဒီအောက်ချုပ်သူတွေရှိတယ်ဆိုရင်တော့ဖြစ်ကောင်းဖြစ်သွားနိုင်တယ်ဒါကလေတီယိုပီသူတမရနိုင်ငံရဲ့ပေါ့နော်ဒီမစ္စတာရှီဂျင်းဖင်ကကြတော့အရှိကဒီဘူဂျင်ထောက်လို့စတဲ့ဖြစ်ပေါ့နော်ခေါင်းဆောင်နေတဲ့စာရင်ပေါ့နော်သူကပို့ပြီးတော့ပြစ်သားတယ်သူလုံမယ်ဆိုရင်တော့သူကလုံကိုလုံမယ်ဆိုရင်စိတ်ကိုဆုံးမထားတော့တွေ့ရတယ
်အမေရိကန်အခြေစိုက်ကာနေဂျီအန်ဒွန်မန့်ဖော်ပီးစ်နိုင်ငံတကာမူဝါဒလိလာရေးအဖွဲ့ကတော့တရုတ်ကလာမယ့်နှစ်ပိုင်းအတွင်းစီးရီးယားဝင်တိုက်နိုင်တယ်ဆိုတဲ့အစီရင်ခံစာတစ်စောင်းကိုထုတ်ပြန်ထားပါတယ်တရုတ်နိုင်ငံစစ်တပ်အင်အားကတော့အငြင်းအစ်စ်သည်2တန်းကျော်ရှိပြီးအရန်စစ်သည်5တန်းကျော်ရှိက2022ခုနှစ်အတွက်စစ်အသုံးစရိတ်ဘတ်ဂျက်အမေရိကန်ဒေါ်လာဘီလီယံ230နီးပါးရှိတယ်လို့ဆိုပါတယ်ထိုင်ဝမ်စစ်အင်အားကတော့အငြင်းအစ်စ်သည်13,000ကျော်ရှိပြီးအရန်စစ်သည် 12,000 နီးပါးရှိတယ်လို့သုတေသနဇာတ်လမ်းတွေမှာဖော်ပြပါတယ်ခင်ဗျာ
ဒါကတော့တရုတ်ထိုင်ဝမ်အရေးနဲ့ပတ်သက်ပြီးထိုင်ဝမ်ရောက်မြန်မာတွေရဲ့အမြင်ကိုကိုညာဝင်းအောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ရုရှားယူကရိန်းဘက်ကိုဆက်ပါအောင်မယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့အခါမှာလွတ်လပ်စွာရပ်တည်နေကြတဲ့ရုရှားသတင်းသမားတွေဟာအာဏာပိုင်တွေရဲ့ပြင်းထန်စွာဖိအားပေးတာကိုခံကြရတဲ့အတွက်ကြောင့်နိုင်ငံအတွင်းကနေပြည်ဝကိုထွက်ခွာနေတာတွေရှိပါတယ်။ VOA သတင်းတောက်အာနုရှ်အဝစ်တန်ပေးပို့ထားတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါ။
Ukraine ကို Russia က ကျူးကျော်ခဲ့ပြီးနောက်ယာနဲ့ချီရှိကြတဲ့ပြည်ပရောက်တခြား Russia သတင်းသမားတွေလိုပါပဲ Procat စုံစမ်းရှာဖွေစစ်ဆေးရေးသတင်းဌာနရဲ့ဒုတိယ Editor ချုပ် Mikhail Rubin ဟာလည်းသူ့ရဲ့သတင်းသမားအလုပ်ကို Russia နိုင်ငံပြင်ပကနေဆက်လက်ပြီးလုပ်ကိုင်နေပါတယ်မနှစ်2022ခုနှစ်က Russia အစိုးရရဲ့မလိုလားအပ်တဲ့အဖွဲ့အစည်းတွေစီးရင်ထဲမှာသူ့ရဲ့ Procat သတင်းဌာနကိုထည့်သွင်းခံခဲ့ရပြီးသတင်းထောက်တွေကိုလည်းနိုင်ငံခြား Agent တရှိုးတွေဆိုပြီးတစိုက်ကလိုက်ပါတယ်မနစ်ကတိုင်းပြည်ကနေထွက်ခွာမသွားခင်အချိန်ထိရိုဘင်အနေနဲ့သူ့ရဲ့ Procat သတင်းဌာနကနေရုရှားသမ္မတဗလာဒီမာပူတင်ရဲ့အတွင်းစီးတဲ့ကအာဏာရှိသူတွေရဲ့အကြောင်းကိုသတင်းဖော်ပြခဲ့တဲ့အတွက်အလွန်အန္တရာယ်ရှိတဲ့ခြိမ်းခြောက်ခံရမှုတွေကိုနှစ်အတော်ကြာကြုံတွေ့ခဲ့ရပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်သူ့အနေနဲ့အန္တရာယ်ကြားရောက်နိုင်တာတွေကိုလုံနေတယ်လို့အစစ်မြင့်အစိုးရအရာရှိတယောက်ကပထမဦးဆုံးအကြိမ်သတိပေးတာခံခဲ့ရပါတယ်။နောက်တစ်ခါကတော့အမည်မသိလူတစုဟာသူ့မိဘတွေရဲ့တိုက်ခန်းကိုချိုးဖျက်ဝင်ရောက်ပြီးခမရတို့သားဟာတိုင်းပြည်ကိုရောင်းစားနေတာမရှက်ကြဘူးလားဆိုပြီးအော်ဟစ်ခဲ့ကြပါတယ်။အဲဒီနောက်မနစ်ဂျွန်လာတွေကလည်းရိုဘီရဲ့အခန်းထဲကိုရဲတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းပြီးနိုင်ငံကူးလက်မှတ် passport ကိုသူ့ရှေ့မှာချထားပေးလိုက်ပါတယ်။
ဘာစလို့တကွနမြောက်တာရဲ့ရရှုပ်ဖို့
လဲ။ဒါဟာကျွန်တော်တို့အတွက်ထိန်းချုပ်တဲ့အရေးအယံပြလိုက်တာပါပဲ။အဲ့ဒီနောက်ကျွန်တော်ဒီမှာပဲဆက်နေပြီးအလုတ်လုံနေရင်အဖမ်းခံရမှာဖြစ်တဲ့အတွက်နိုင်ငံကနေချက်ခွာသွားဖို့ဆုံးဖြတ်လိုက်ပါတယ်
။ Ekaterina Fomina ဟာလည်းစုံစမ်းစစ်ဆေးရှာဖွေရေးပေါ်တဲ့သတင်းတောက်တယောက်ဖြစ်ပါတယ်။2022ခုနှစ်ကမီဒီယာသမားတွေကိုနိုင်ငံခြား Agent တရှိုးရေးဆိုပြီးသတ်မှတ်လိုက်ပါတယ်။ယူကရိန်းကျူးကျော်စစ်မတိုင်ခင်နှစ်ရက်ကသူ့ရဲ့သတင်းဌာနကိုလည်းမလိုလားအပ်တဲ့အဖွဲ့အစည်းစီးနေကိုထဲသွင်းတာခံခဲ့ရပါတယ်အဲ့ဒီနောက်မလအတွင်းမှာအခြေအနေတွေကိုသုံးသပ်ပြီးနောက်သူတို့ရဲ့သတင်းအဖွဲ့သားတွေဟာရုရှားနိုင်ငံတဲကနေထွက်ခွာသွားဖို့တညီတညွတ်တည်းဆုံးဖြတ်လိုက်ကြပါတယ်အဲ့ဒီလိုရုရှားကနေထွက်ခွာဖို့အတွက်သူ့အနေနဲ့ဘယ်တော့မှမစင်းစားခဲ့ပေမဲ့သူတို့ရဲ့သတင်းအဖွဲ့သားတွေကိုမလိုလားအပ်တဲ့အဖွဲ့အစည်းဆိုပြီးတစိကတ်ခံရတဲ့အပေါ်မှာစိတ်မသက်မသာဖြစ်ခဲ့ရတဲ့အတွက်ကြောင့်ဆုံးဖြတ်ချက်ပြောင်းလဲခဲ့ရတယ်လို့ပြောပါတယ်ယူကရိန်းကျူးကျော်စစ်ပွဲမှာပူခါမျိုးကအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဟာသူတို့အတွက်အကြောင်းလဲဖြစ်လာခဲ့ပါတယ
်
မလိုလားအပ်တဲ့ဖွဲ့စည်းတွေအစွန်းရောက်တွေရာဇဝတ်သားတွေတည်သူရန်သူတွေလို့သူတို့ဘယ်လိုပဲဆွဆွဲပါစေဒီလိုပြောဆိုတာတွေဟာကျမတို့မဟုတ်ဘူးလို့နားလည်ပါရုရှားအစိုးရကဘယ်လိုပဲခေါ်ဖို့ကျမတို့ view မဆိုင်ပါဘူးဘာလို့လဲဆိုတော့ရုရှားအစိုးရကတကယ်အကြမ်းဖက်သမားတည်သူရန်သူတွေဖြစ်တယ်ဆိုတာကျမတို့သိထားပါတယ်
မလိုလားအပ်တဲ့အဖွဲ့အစည်းစင်းထဲမှာထဲသွင်းခံရတဲ့အဖွဲ့အစည်းတွေကိုရုရှားမှာအလုပ်လုပ်ကင်ခွင့်တွေတားမြစ်ထားပါတယ်အဲ့ဒီအဖွဲ့အစည်းတွေထဲမှာပါဝင်လုပ်ကင်ကြသူတွေအနေနဲ့လည်းအစိုးရကရာဇဝတ်မှုတွေနဲ့ဆွဆွဲပြီးအပြစ်ဒဏ်တွေပေးတာခံရနိုင်ပါတယ်အဲ့ဒီလိုအန္တရာယ်တွေရှိနေကြပေမဲ့နိုင်ငံအတွင်းကရုရှားလူမျိုးတွေဟာသူတို့အဖွဲ့ကိုဆက်သွယ်သတင်းပေးကြပါတယ်လို့ဟော်မီနာကပြောပါတယ
်လူကြီးစစ်ချာစနစတောလ်ကအညာစတောလ်ကဇပုဂနဲ
ဒီစစ်ပွဲကြောင့်လူတွေဟာကြောက်လန့်နေကြပြန်တယ်။ရုရှားနိုင်ငံတဲမှာဥပဒေနဲ့အခြေအနေတွေဖြစ်ပျက်နေတာတွေကိုပြောပြဖို့အတွက်သူတို့တိတာတွေကိုပြောပြဖို့ရုရှားနိုင်ငံသားတွေကအဆင်သင့်ဖြစ်နေကြပါလေ
။အောက်တိုဘာလကုန်ပိုင်းအထိယူကရိန်းစစ်ပွဲဆက်ဆက်သတင်းဖော်ပြမှုနဲ့အ ਨੇ ဆုံးသတင်းသမား12ဦးဟာတရားရုံးမှာစွဲချက်တင်ခံရပြီးထောင်ဒဏ်10နှစ်အထိချမှတ်ခံရနိုင်ပါတယ်။ရုရှားအစိုးရဟာအတိတ်ပဲရှိတဲ့ဥပဒေတွေကိုရည်ရွယ်ချက်ရှိရှိပြဋ္ဌာန်းနေတယ်လို့အများပြည်သူမီဒီယာကာကွယ်စင်တာ MMDC ရဲ့ညွှန်ကြားရေးမှူးနဲ့အကြီးတန်းမီဒီယာရှေ့နေဂလီနာအရပိုဘာကပြောပါတယ
်ပါဆွာဗရဇ်နိုစ် законодательство меняют под
ဆန်ဆန်ဖြစ်တော်မှုတွေဟာအမတန်ကိုဆိုးဝါးလွန်ပါတယ်ဒါတွေဟာသူတို့လှုပ်ချင်တယ်လို့လှုပ်ဖို့အတွက်လိုအပ်လာရင်ဘယ်သူ့ကိုမဆိုပြတ်မှတ်ထားအရေးယူဖို့အခွင့်အရေးတွေရအောင်ဥပဒေတွေနီးဥပဒေတွေကိုပြောင်းလဲနေတာပ
ါဖြစ်စဉ်ဖြစ်ရတွေကိုကြည့်ရင်သူတို့လုပ်တဲ့နီးဗျူဟာတွေဟာသူတို့ဖြစ်စေချင်တာကိုဖြစ်ပါတယ်ဘာလို့လဲဆိုတော့ယူကရိန်းစစ်ပွဲဖြစ်ကြတဲ့ကယာနဲ့ချီတဲ့သတင်းသမားတွေဟာရုရှားကနေထွက်ခွာသွားကြပါပြီဒါပေမဲ့လည်းပြည်ပရောက်ရုရှားသတင်းသမားတွေဟာအလုတ်တွေဆက်လုနေတာကိုတော့ရုရှားအစိုးရကမတားဆီးနိုင်ပါဘူးခင်ဗျာ
ဒါကတော့ရုရှားသတင်းသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကိုခင်မောင်ဆိုမြင်ပြောပြသွားတာပါဆက်လက်ပြီးတော့တဘာဝပတ်ဝန်းကျင်ဆိုင်ရာစောင်းပါတပုတ်ကိုတင်ပြပါအောင်မယ်ကာဗွန်ဒိုင်အောက်ဆိုက်မီသိန်းနိုက်ထရိတ်အောက်ဆိုက်နဲ့ဖလိုရီနိုက်တက်ဂက်စ်လို့ခေါ်တဲ့အိမ်တွေရုံးတွေစက်မှုလုပ်ငန်းတွေကနေထွက်တဲ့ဓာတ်ငွေတွေဟာဖန်လုံအိမ်ဓာတ်ငွေတွေဖြစ်ကြပါတယ်ဒီဓာတ်ငွေတွေကြောင့်လေတူတွေကတိတ်သီးစများလာပြီးကဘာကြီးကပုံမပူနွေးလာတာဖြစ်ပါတယ်အဲ့ဒီတဲကဓာတ်ငွေတွေကြောင့်ရာသီဥတုဆိုင်ရာ သိပ္ပံပညာရှင်ယန်ခရစ္စတိုဖာမင်းနစ်စ်ကအသေးစိတ်ရှင်းပြထားပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်ကပြောပြပေးမှာပါ
။ကဘာတဝမ်းအပူချိန်တွေဆက်တိုက်မြင့်တက်လာနေတဲ့အဓိကကြောင့်ဝင်ထုတ်လို့နေတာကတော့ကဘာမှာနှစ်တူဝါလိုအပ်ချက်အတွက်သုံးနေရတဲ့ကြောင်မီသွေးရေနံနဲ့တွင်းထွက်ဓာတ်ငွေတွေထုတ်ယူမှုကနေလာပါတယ်။စတီးလ်နဲ့တန်ထည်ထုတ်လုပ်ငန်းတွေ၊လူနေအိမ်တွေနဲ့စက်မှုလုပ်ငန်းသုံးလျှက်စစ်တအားထုတ်လုပ်မှုတွေကားတွေတင်မိုးတွေနဲ့လေယာဉ်တွေအတွက်စီထည့်ဖို့စွမ်းအင်တွေထုတ်လုပ်နေကြတဲ့လုပ်ငန်းတွေကနေကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေနေစဉ်ထွက်လာနေတာပါကမ္ဘာကုလသမဂ္ဂကဖွဲ့စည်းထားတဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကသိပ္ပံပညာရှင်ယန်ခရစ်စတိုဖာမင်းစ်ကဖန်လုံအိမ်တန်ငွေအကြောင်းအခုလိုရှင်းပြပါရစေ
The major greenhouse gas that contributes to
global ဖန်လုံအိမ်တန်ငွေအဓိကထုတ်လုပ်နေတဲ့လက်သက်တရားခံကကာဗွန်ဒိုင်အောက်ဆိုက်တန်ငွေဖြစ်ပါတယ်ဒီဓာတ်ငွေတွေကလေထုထဲမှာပမာဏအများဆုံးနဲ့အချိန်အကြာဆုံးရှိနေတဲ့ဓာတ်ငွေတွေပါဖန်လုံအိမ်ဓာတ်ငွေကြောင့်တက်ရောက်မှုအများဆုံးဖြစ်စေတဲ့ဓာတ်ငွေလည်းဖြစ်ပါတယ
်ညဉ့်ဉန်းဓာတ်ငွေလုံးဝမထွက်တဲ့ပြန်ပြည့်ငယ်စွမ်းအင်တွေမထုတ်ယူနိုင်သေးသမျှစွမ်းအင်ထုတ်လို့ရလုပ်ငန်းတွေကလည်းဖန်လုံအိမ်ဓာတ်ငွေတွေကတော့ဆက်ပြီးတော့ထွက်နေအောင်မှာပါ
The major sectors that contribute
ကမ္ဘာတဝန်းဖန်လုံအိမ်ဓာတ်ငွေအများဆုံးထုတ်လုပ်နေတာကစွမ်းအင်ထုတ်လုပ်ရေးလုပ်ငန်းတွေကနေလာတာပါဒီလုပ်ငန်းတစ်မျိုးတည်းကနေ CO2 လို့ခေါ်တဲ့ carbon dioxide ဓာတ်ငွေဓာတ်တွေထုတ်လုပ်နေတာတော့မဟုတ်ပေမဲ့သူစီကနေအဓိကထွက်နေတာဖြစ်ပါတယ
်လူသားတွေရဲ့လိုရောက်ကြောင်ထွက်လာတဲ့ဖန်လုံအိမ်ဓာတ်ငွေတွေထဲမှာ carbon dioxide ဓာတ်ငွေက၄ပုံ၃ပုံကျော်ပါပါတယ
် from running our cars from running trucksfrom fueling
ကျွန်တော်တို့ရဲ့အိမ်သုံးကားတွေလုပ်ငန်းသုံးထရက်ကားတွေသင်္ဘောတွေနဲ့လေယာဉ်တွေမောင်းရကထွက်လာတဲ့ဓာတ်ငွေတွေရောအိမ်တွေကိုအပူပေးဖို့စက်မှုလုပ်ငန်းတွေလည်းပတ်ဖို့လောင်စာဆီတွေသုံးဆွဲရကနေလည်းဖန်လုံအိမ်ဓာတ်ငွေတွေထွက်လာပါတယ်အဲ့ဒီလိုနေရာတွေကလည်းလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေရောက်လာတာဖြစ်ပါတယ
်ဆက်ပြည့်ရဲ့အတွက်တစ်တော့တွေခုတ်ထွင်းရှင်းလင်းတာနဲ့မွေးမြူရေးလုပ်ငန်းကနေထွက်လာတဲ့ဖန်လုံအိမ်ဓာတ်ငွေက၅ပုံ၃ပုံနေပါရှိပါတယ်
It's also an important contributor.
ဆက်ပြောရေးလုပ်ငန်းကနေလဲကွဲပြားတဲ့ဓာတ်ငွေတွေထွက်နေပါတယ်။အဲ့ဒီနေရာတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတိတ်မထွက်ပေမဲ့ဆက်ပြောမွေးမြူရေးလုပ်ငန်းကနေမီသိန်းဓာတ်ငွေတွေထွက်နေပြီးဓာတ်မြေဩဇာသုံးဆွဲမှုကြောင့်လဲနိုက်ထရိတ်အောက်ဆိုက်ဓာတ်ငွေတွေထွက်နေပါတယ်။သူတို့လဲဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုမှာအလွန်အရေးပါတဲ့ဓာတ်ငွေတွေဖြစ်ပါတယ်
။အမိုက်ကျင်းကြီးတွေရှင်နံတဲ့ဓာတ်ငွေယူဆိုင်မှုတွေဖိလတ်မြေထုတ်လုပ်မှုကနေလဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထွက်နေပါတယ်ဆက်ပြိုရေးကြောက်မီတွေထုတ်လုပ်မှုတွေကြောင့်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကြောင့်ရောသဘာဝအတိုင်းစုယူတိုးလောင်ထားတဲ့ရွှွန်းနှွန်တော်တွေပျက်စီးမှုကြောင့်မှလီလူတဲကိုရောက်လာတဲ့ဖန်လုံအိမ်ဓာတ်ငွေပမာဏက16ရာခိုင်နှုန်းလောက်ရှိပါတယ်တချို့ဓာတ်ငွေတွေက10နှစ်ဝန်းကျင်လောက်အတွင်းလီလူတဲကနေအလိုလိုပြက်ပြယ်သွားတတ်ပေမဲ့လို့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကတော့နှစ်ပေါင်းထောင်ချီအထိလီလူတဲမှာရှိနေတတ်ပါတယ်
Methane contributes much more to
warming. ဒီတဲ့ကောင်ကဘာလေတို့အပူချိန်ပိုပြီးတိုးလာပါတယ်။သူကြောင့်ကဘာတဝန်းပိုပြီးပူပြင်းလာစေနိုင်ပါတယ်။မီသိန်းဓာတ်ငွေတံတန်းကြောင့်ကဘာပူနွေးမှုဖြစ်စေတာကကာဗွန်ဒိုင်အောက်ဆိုက်တံတန်းကြောင့်ဖြစ်လာတဲ့အပူချိန်တဲ့အတော့ကိုပိုများပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကလေထုထဲနှစ်ပေါင်းထောင်ချီရှိနေတတ်ပေမဲ့မီသိန်းဓာတ်ငွေတွေကတော့လေထုထဲမှာတိတ်အကြာကြီးရှိမနေပဲပြက်ပြယ်သွားတတ်ပါတယ်။
လက်ရှိလေတူတွေရောက်နေတဲ့ဖလုံအိမ်တန်းငွေတွေဟာကြောင်မီသွေးစွမ်းအင်စတင်သုံးဆွဲခဲ့တဲ့ဆက်မှုထုံကားစကာလာကလေးကပေါ်ပေါလာတာလို့သိပ္ပံပညာရှင်တွေကခံမှန်ပါတယ်။ဒါကြောင့်လဲလွန်ခဲ့တဲ့နှစ်ပေါင်း200ကျော်မတန်ခင်ကရှိခဲ့တဲ့အပူချိန်ထက်1ဒီဂရီဆယ်လ်ဆီယပ်အထိကျော်မသွားအောင်ထိန်းထားဖို့ကမ္ဘာနိုင်ငံစုံကပြည်တည်နိုင်ငံပါရီမြို့မှာ2015ခုနှစ်ကလက်မှတ်ရေးထိုးသဘောတူညီခဲ့ကြတာပါ။အဲ့ဒီလိုသဘောတူညီခဲ့ကြတဲ့အတိုင်းကမ္ဘာအပူချိန်ကိုဆက်ပြီးတော့ထိန်းထားဖို့ဆိုရင်တော့ဖလုံအိမ်ဓာတ်ငွေထုတ်လုပ်မှုတွေကို၃ညအထိလျှော့ချမှာဖြစ်ပြီးအဲ့ဒီလိုလုပ်ဖို့အနည်း30ဒါမှမဟုတ်အနည်း50လောက်ပဲအချိန်ရှိပါတော့တယ်လို့လည်းယန်ခရစ်စတိုမင်းစ်ကသတိပေးပြောဆိုသွားပါတယ
်။ဒါကတော့ဖလုံအိမ်ဓာတ်ငွေတွေကြောင့်ကဘာကြီးပုံမှုပူနွေးလာရတဲ့အကြောင်းတွေနဲ့ပတ်သက်ပြီးတော့နန်းလောင်ပြောပြသွားတာဖြစ်ပါတယ်။ VOA ရဲ့တင်းလာနေမနေ့ဖက်အတန်းလက်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။
ဒီလိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ ကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Set 70B Asia Bin Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရူဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာပါခင်ဗျာ VOA American အသံရဲ့တင်းနယ်လာနေမှာတဲ့ပတ်အသံလွှင့်အစီအစဉ်တွေကို9.25 kHz 11.13 ညလိုင်းနိုမီတာ40 kHz 9.13 ညနဲ့လိုင်းလာမီတာ51 kHz 9.55တို့ကနေဇက်တိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဘတ်စင်ကန္တာတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာကန္တာသတင်းတွေကသုဒ္ဓနဲ့ကမ္ဘာတလောထူးခြားတဲ့သတင်းတွေအစီအစဉ်ကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်။ပထမအဆုံးအနေနဲ့ကတော့ကမ္ဘာမြမမီဒီယာမြင်ကွင်းကိုတင်ဆက်ပါမယ်။ဒီသတင်းတိုင်းတင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်မှာတော့မြန်မာအရေးထိရောက်အောင်ဆောင်ရွက်နိုင်ဖို့ချင်းကပ်ပုံဘလို့ပြောင်းကြမလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးထားပါတယ်။မိုက်အင်ဂျင်နိုင်ကပါဝင်ကူညီဆွေးနွေးထားပါတယ
်။အားလုံးနဲ့မင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေမြန်မာအရေးထိရောက်အောင်ဆောင်ရွက်နိုင်ဖို့ချင်းကပ်ပုံဘယ်လိုပြောင်းကြမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ဒီသွေးနိုင်ပါ။မြမအရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြ ాయి ဝန်ကြီးတို့ရဲ့အရေးပေါ်အစည်းအဝေးကိုအောက်တိုဘာလ28ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးမတိုင်မီရက်တွေမှာတော့ကချင်ပြည်နယ်ဖားကန့်အနီးအနက်ပါကိုစစ်ကောင်စီနေတပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းတွေလွှမ်းမိုးနေတာတွေ့ရပါတယ်။အဲ့ဒီလိုဘုံကျဲတိုက်ခိုက်ခံရတဲ့အတွက်62ဦးတည်းမနဲ့သေဆုံးခဲ့ပြီးယာနဲ့ချီဒဏ်ရာရခဲ့ကြတယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။သေဆုံးသူတွေထဲမှာ KIA ရာရှိတွေနဲ့တပ်ဖွဲ့ဝင်တွေ၊ကချင်အမှုပညာရှင်တွေ၊စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေသခံအရသားတွေပါဝင်တယ်လို့သတင်းတွေကဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆွန်ခွန်ကအင်းစိန်တောင်ဘုံပေါက်ကွဲမှုကရင်ပြည်နယ်အတွင်းတိုက်ခိုက်မှုနဲ့ကချင်ပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုတွေကိုဖော်ပြပြီးဒီကြမ်းဖက်မှုတွေကြောင့်မြမရေးအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ရေးနဲ့အာဆီယံထူးကိုယ်စားလှယ်ရဲ့ကြိုးပမ်းချက်တွေအပေါ်ထိခိုက်စေနိုင်တဲ့အကြောင်းအောက်တိုဘာ25ရက်နေ့ထုတ်ပြန်ကြေညာချက်ကို VOA ကဖော်ပြခဲ့ပါတယ
်။အခက်အခဲတွေကတော့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမှာအလုံးမဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ရက်ကိုပြန်လည်သုံးသပ်ကြတဲ့အပြင်အခြားရွေးချယ်စရာနည်းလမ်းတွေကိုအာဆီယံနိုင်ငံသားဝင်ကြီးတွေဆွေးနွေးကြလိမ့်မယ်လို့ဆိုပါတယ်။ဒါကြောင့်လည်းအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကမြမအရေးနဲ့ပတ်သက်ပြီးဘလို့ထူးခြားချက်တွေများထွက်ပေါ်လာပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဒုဝင်ကြီးဦးမိုးစောဦးကိုမေးတော့အခုလိုပြောပါတယ်။
အခုဒီ COA ရဲ့ဒီဆုတ်ဖြတ်ချက်တွေပေါ့နော်ထုတ်ပြန်ညင်ညာချက်တွေအဲဒါတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာကြည့်တဲ့အခါကျတော့အခုဒီ COA ကနောက်လာကြရင်လာမဲ့ပြုလုပ်မဲ့ ASEAN Summit ပေါ့လေဒီထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးကိစ္စနဲ့ပတ်သက်ပြီးတော့တည်ဆုံးဖြတ်ဖို့ကိုလည်းဒါပြင်ဆင်တဲ့သဘောပေါ့လေအဲ့လိုတည်ရတယ်အချက်ငါးချက်ပါတယ်ဘုံသဘောတူညီချက်ပေါ့လေအဲ့တော့ဒီဘုံသဘောတူညီချက်ကိုပဲသူတို့ဆက်ပြီးတော့ကန်ဆယ်သွားမယ်အဲဒါပေမဲ့ဒီဘုံသဘောတူညီချက်ကိုအကောင့်ထင်ပုံတဲ့ခါမှာပို့ပြီးတော့တိကျပြီးတော့ပို့ပြီးတော့လက်တွေ့ကြပြီးတော့အချိန်အကန့်တက်လဲပါရှိတဲ့ဒီအကောင့်ထဲဖော်မှုတွေကိုဆောင်ရွက်မယ်ဆိုတာမျိုးသိရတယ်ပေါ့အချက်၅ချက်ပါတဲ့ဘုံသဘောတူညီချက်အတိုင်းမဲ့ပို့ပြီးတော့ထိထိကျကျအကောင့်ထဲဖော်ဖို့ကိစ္စကိုဆောင်ရွက်မယ်လို့ကျွန်တော်တို့ကအဲဒီလိုပဲသုံးသပ်လို့ရတယ်ပေါ့လေ
မြန်မာအရေးအာဆီယံနိုင်ငံကြ ాయి ဝန်ကြီးများအစည်းအဝေးကအကဲခတ်တွေမျောလင့်ထားသလိုဘာမှထူးထူးခြားခြားထွက်ပေါ်မလာခဲ့ပါဘူးအာဆီယံအဖွဲ့ကြီးရဲ့သဘောတူဆုံးဖြတ်ချက်တွေဟာကွန်ဆန်ဆာလို့ခေါ်တဲ့အဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီမှုအပေါ်အခြေခံထားပါတယ်တနိုင်နိုင်ငံကသဘောမတူရင်ကန့်ကွက်ရင်ဆုံးဖြတ်ချက်ချလို့မရပါဘူးပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေကလည်းအကွဲကွဲအပြားပြားပါနိုင်ငံရေးစနစ်ဘာသာရေးနဲ့ယဉ်ကျေးမှုတွေလည်းမတူညီကြပါဘူးဒီတော့ဆုံးဖြတ်ချက်တခုကြဖို့တနည်းအားဖြင့်ကွန်ဆန်ဆာရဖို့အင်မတန်ခက်ပါလေ။ဒါ့ပြင်ရှာရှာပါပါမြမအရေးမှာတော့အဖွဲ့ဝင်နိုင်ငံအားလုံးလက်ခံသဘောတူကွန်ဆန်ဆာဖြစ်တဲ့ဘုံသဘောတူညီချက်၅ချက်ရရှိခဲ့ပါလေ။အ
အဲ့ဒီဘုံသဘောတူညီချက်၅ချက်ရရှိခဲ့တဲ့ထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမရောင်းလိုင်ကိုတိုင်တက်ရောက်သဘောတူညီခဲ့တာပါအဲ့ဒီလိုစစ်ကောင်စီခေါင်းဆောင်ကိုတိုင်တက်ရောက်သဘောတူခဲ့ပြီမယ်ဘုံသဘောတူညီချက်တွေကိုလေးစားလိုက်နာအကောင့်ထဲမဖော်တဲ့အတွက်အာဆီယံဖွဲ့ကြီးအခက်တွေ့နေရတာပါဒါကြောင့်လဲစင်ကာပူနိုင်ငံရဲ့ဝန်ကြီးကမြန်မာစစ်ကောင်စီဟာအာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုလေးစားမှုမရှိဘူးလို့ပြီးခဲ့တဲ့ဩဂုတ်လကဝေဖန်ပြောကြားခဲ့တာဖြစ်ပါတယ်
။မလေးရှားနိုင်ငံသားဝင်ကြီးကတော့အာဆီယံရဲ့ consensus ပုံစံကြီးကိုမဖြစ်မနေပြန်လည်သုံးသပ်ဖို့လိုပြီးဒါ့အပြင်မြမအရေးဘုံသဘောတူညီချက်၅ချက်ကိုလည်းပိုကောင်းမွန်တဲ့အစီအစဉ်တစ်ခုနဲ့အစားထိုးဖို့လိုအပ်နေပြီလို့ထောက်ပြပြောဆိုခဲ့ပါတယ်။ဒီ diplomat သတင်း online magazine ကတော့အာဆီယံအနေနဲ့ consensus ချိတ်ကပ်မှုကနေပြောင်းလဲပြီးပေါ်မိုးဂျောင်းဝင်ဆောင်ရွက်နိုင်တဲ့လမ်းကြောင်းကိုလိုက်မလားဒါမှမဟုတ်မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်ဖြစ်ကရပ်ဆိုင်းတာမျိုးလုပ်မလားဆိုတာဟာအာဆီယံအတွက်စိန်ခေါ်မှုတစ်ခုဖြစ်လာပါလိမ့်မယ်အာဆီယံအဖွဲ့ထဲမှာကလည်းသဘောထားတွေကအမျိုးမျိုးဖြစ်နေတယ်လို့ဆိုပါတယ်အာဆီယံအနေနဲ့မြန်မာအရေးကိုဂိုင်းတွဲဖြေရှင်းရမှာပေါ်ပြီးထျောက်စေဖို့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့နိုင်ငံရေးအရာဥဆောင်လှုပ်ရှားမှု proactive ဆိုတဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်မှုဆိုတဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်မှုလိုအပ်နေတယ်လို့လည်းဝေဖန်ထောက်ပြကြတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့ NUG နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးကအခုလိုရှင်းပြပါတယ်
။အာဆီယံနဲ့ပတ်သက်ရင်ပေါ့လေအမျိုးသားညီညွတ်ရေးဆိုတဲ့အနေနဲ့ကတော့အမျိုးမျိုးကျွန်တော်တို့ဟိုချင်းကပ်ပြီးဆောင်ရွက်ခဲ့တာတွေရှိတယ်။ဒီအရင်တော့အာဆီယံ chair ဒီပေါ်တော့အခုလက်ရှိ chair ရောနောက်တခါဒီရှစ်နှစ်မှာအာဆီယံ chair ဖြစ်လာမယ့်နိုင်ငံတွေဒီနိုင်ငံတွေလည်းကျွန်တော်တို့ထိတွေ့ပြီးတော့ပြောဆိုခဲ့တာတွေရှိတယ်ပေါ့လေဒီအာဆီယံနိုင်ငံတွေကကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံတချို့နဲ့လည်းဘောနော်ဆက်သွယ်ပြီးတဲ့အခါကျတော့ကျွန်တော်တို့ရဲ့သဘောထားတွေကျွန်တော်တို့ရဲ့အမြင်သုံးသပ်ချက်တွေဒါတွေလည်းသိရှိနိုင်အောင်ဒါကြိုးစားပြီးဆောင်ရွက်ခဲ့တာတွေရှိပါတယ်အဲတော့တစ်ခုရှိတာပါလဲဆိုတော့ကျွန်တော်တို့အာဆီယံနဲ့ပတ်သက်တဲ့ဆုံးဖြတ်ဆောင်ရွက်ချက်တွေကိုတော့ထုတ်ပြန်ကြေညာတာတစ်ခါတလေအခက်အခဲရှိတယ်ပေါ့လေအများအမြင်မှာတော့ကျွန်တော်တို့ကဒီအာဆီယံနိုင်ငံတွေအပေါ်မှာအားထုတ်မှုနည်းတဲ့သဘောပေါ့နော်ဝေဖန်တာတော့ကတော့ရှိတယ်အများတန်းလဲကျွန်တော်တို့ဒီကျွန်တော်တို့ရဲ့အတန်တွေဒီအာဆီယံနိုင်ငံတွေကိုရောက်အောင်အာဆီယံရဲ့ခေါင်းဆောင်များကြားသိနိုင်အောင်စူးစမ်းဆောင်ရွက်နေတာရှိပါတယ်လို့
မြန်မာအရေးထိရောက်စွာဖြေရှင်းနိုင်ဖို့ဆိုရင်အာဆီယံအနေနဲ့ချင်းကပ်ပုံပြောင်းလဲသင့်ပြီလို့ဝေဖန်ကြပါတယ်ဘယ်လိုချင်းကပ်ပုံပြောင်းလဲကြမလဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကတော့နိုင်ငံတကာနိုင်ငံချင်းစီမြန်မာပေါ်ဖိအားပေးတာတွေဟာထိရောက်မှုမရှိဘဲအခြေအနေတွေကအဆပေါင်းများစွာပိုဆိုးလာနေတဲ့အတွက်နိုင်ငံတကာညွန်ပေါင်းဖွဲ့ပြီးဖိအားပေးဖို့လိုအပ်နေပြီအဲ့ဒီလိုနိုင်ငံတကာညွန်ပေါင်းဖွဲ့ပြီးဆောင်ရွက်နိုင်ရင်မြန်မာအရေးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဗီဒီယိုသုံးပယ်ချတာတွေကိုကြော်လွှားနိုင်မှာဖြစ်ပါတယ်လို့ VOA ကိုပြောကြားခဲ့တာတွေ့ရကြောင်းပါခင်ဗျာ
ဒါကတော့ပြည်သွေးတိုင်းအပတ်စဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်မြမအရေးဘလို့ထိရောက်အောင်ဆောင်ရွက်မလဲဆိုတဲ့အကြောင်းအရာတွေကိုဆွေးနွေးတင်ပြခဲ့ရပါအခုဆက်လက်ပြီးတော့မြမပြည်ကပေးစာကဏ္ဍကိုတင်ဆက်ပါတော့မယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ပြည်ထောင်လင်းတဲ့အစီအစဉ်လေးအောက်မှာမှတ်ချက်လေးရေးလာတဲ့တော်ရရှင်ကဥဆံဝေဆိုတဲ့တော်ရရှင်ဖြစ်ပါလေ။ပြည်ရေးသတင်းတွေအတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။မြမအရေးနိုင်ငံတကာအကူအညီပေးမှုတွေအမြဲဆုံးဆောင်ရွက်နိုင်ပါစေ။အရေးတော်ပုံအောင်ရမယ်လို့ပြောလာပါတယ်။ဒီလိုမျိုးတော်ရရှင်တွေတော်တော်များများကျွန်တော်တို့ထောက်လွှင့်ပေးနေတဲ့ဓာတ်ရိုက်ထောက်လွှင့်မှုအောက်မှာလာပြီးတော့နှုတ်ဆက်တာလာပြီးတော့နှုတ်ခွန်းဆက်တာတွေအဲ့လိုမျိုး comment တွေတွေမှတ်ချက်တူလေးတွေရေးလာကြတာရှိပါရဲ့နော်။ကျမအလင်းတင်တဲ့လို့ဖော်ပြပေးနေပါတယ်
တခါတလေ Facebook ဘက်ကပဲဖြစ်ဖြစ်ဒီဘက်ကပဲဖြစ်ဖြစ် update လောက်တာမျိုးတွေမှာအချိန်ဆက်လောက်ထားတာတွေပြက်ကုန်ပြီးတော့ Facebook မကောင်းတဲ့အခါမျိုးကြုံမယ်ဆိုရင်ကျမတို့ view တွေထုတ်လွှင့်ချက်တွေကိုနောက်နေရာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်ဥမာ radio နောက်ပြီးတော့ TV နောက်တစ်ခုဖုန်းတွေမှာဆိုရင်လည်း Facebook မရရင် YouTube နောက်တစ်မျိုးက view app ကနေပြီးတော့နားထောင်နိုင်ပါတယ်ဒီ view app ကနေ view မြန်မာထုတ်လွှင့်ချက်တွေကိုအစီအစဉ်တွေ radio အစီအစဉ်တွေကိုနားထောင်လို့လည်းရတယ်လို့မျိုးဒီရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့လည်းရပါတယ်သတင်းတွေကိုကျမတို့ဒီသတင်းဆောင်မအနေနဲ့ဖော်ပြထားတာကိုလည်းဖတ်ရှုလို့ရနိုင်ပါတယ်နော်ဒီ app ကို Apple phone တွေကရော Android phone တွေကရော download ရယူနိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာ VOA Bambies လို့ရှာကြည့်လိုက်ပါတွေ့ပါမယ်ဒါမှမဟုတ်ရင်ကျမတို့ရဲ့ website လိပ်စာ bambies.voanews.com မှာလည်းဒီ app တွေကို download လုပ်ယူလို့ရအောင်လို့ဒီချိတ်ဆက်ထားတဲ့နေရာကြီးတင်ထားပေးပါရစေ။ကြည့်ကြတော့ VOA ကိုနားဆင်ကြည့်ရှုဖို့တနေရာရမှာအဆင်မပြေဖြစ်တယ်ဆိုရင်တနေရာမဟုတ်နောက်တနေရာကနေပြီးတော့ကြည့်လို့ရပါရဲ့လို့ကဲအဆင်ပြေပါရဲ့နော်။ဒါနဲ့နောက်ထပ်သောရရှင်တယောက်ကတော့ VOA အစီအစဉ်တွေကိုသူကြည့်နေကြဆလောင်းကနေအဆင်မပြေတော့လို့ရရင်နေနဲ့ကြံဖန်ရရလို့ပြောလာပါတယ်
။မင်္ဂလာပါ VOA အဖွဲ့သူဖွဲ့သားများခင်ဗျာ။ VOA ကထုတ်လွှင့်မှုတွေကိုဆင်အားပေးနေပါတယ်။အရင်ကတော့ PSI ကနေပြီးတော့သတင်းတွေကိုကြည့်ပါတယ်။ဒါပေမဲ့ကျွန်တော်တို့စီပါမီလုံးဝပြတ်သွားပါတယ်။ကျွန်တော်ဖေက VOA သတင်းတွေကိုအမြင်နားထောင်ပါတယ်။မင်္ဂလာတော့ Radio ကနေပြီးတော့နားထောင်ပါတယ်။ဖြစ်ချင်တော့အဖေ Radio လေးကအတန်မထွက်တော့ပဲပြတ်သွားတာလားမသိပါဘူး။အစ်စ်ဝယ်ဖို့လည်းမလွယ်ကူတာမှလို့သတင်းနားထောင်နေဖို့ကျွန်တော်စဉ်းစားပါတယ်။ကျွန်တော်စီက3လပိုင်းကလေးကအင်တာနက်တွေကိုဖြတ်ထားပါတယ်။ဒါပေမဲ့မနေ့ပိုင်း3နိုင်လောက်ကနေပြီးတော့9နိုင်လောက်ထိအင်တာနက်လိုင်းအသုံးပြုလို့ရပါတယ်။ကျွန်တော်လည်း VOA ကသတင်းတွေကို audio ကို download ရတာကိုသတိရပြီးတော့အဖေတို့သတင်းနားထောင်လို့ရအောင်လို့မင်းညာကသတင်းကိုနောက်နေ့မနေ့မှာ download ဆွဲပေးပါတယ်။ audio တွေ download ဆွဲလို့ရအောင်လို့လုပ်ပေးထားတာကျွန်တော်တို့အတွက်သတင်းနားထောင်နေဖို့အများကြီးအထောက်အကူဖြစ်ပါတယ်။ကျွန်တော်ဆိုလည်းလူငယ်တူဖြစ်တဲ့အတွက်မြန်မာနိုင်ငံရေးအပြင်နိုင်ငံတကာကအကြောင်းအရာတွေကိုအလွန်စိတ်ဝင်စားပြီးတော့ဘဝတုဒ္ဒရအောင်လို့အမြင်နားထောင်ပါတယ်။ကျေးဇူးမှုတွေကလည်းအရန်ကောင်းပါတယ်ဆက်ပြီးတော့အားပေးနေပါမယ်ခင်ဗျာကျေးဇူးပ
ါဒီတော့ရှင်ကဒီ video ကိုနားထောင်ဖို့မနေ့9နာရီမနေ့3နာရီကနေ9နာရီကြာ internet line ထပ်ပြီးတော့အသုံးပြုရတယ်ဆိုလို့အတူစိတ်မကောင်းဖြစ်ရပါတယ်နော်ဒါမဲ့လည်းအခုလိုမျိုးကျမတို့ auto download ဆွဲလို့ရအောင်တင်ထားပေးတာအခုနားထောင်လို့ရရဲ့ဆိုလို့အများကြီးလည်းဝမ်းသာမိပါတယ်ဆက်လက်အားပေးနေပါလို့လည်းပြောချင်ပါတယ်ရှင်ဥချော်စံသာအတင်းတွေပြောနေတဲ့အတန်ကတော့ငငယ်တုန်းကအတိုင်းပဲအတန်ပိတကြီးများနေစေပါတက်ရှည်ကျမ်းမာပြီးတော့မိမိဝါဒနာပါတဲ့တဲ့င်းလုပ်တွေကိုစိတ်သွားတိုင်းကိုပါဆောင်ရွက်နိုင်ပါစေခင်ဗျာရေရွှေပြည်ကြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဂျေစုအထူးတင်ပါတယ်လို့အငယ်ဥကျော်စံသားကိုစားပြောချင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ view ရေးတဲ့ email ကနေရေးပို့လာတာပါ thanks for the world news ကဘာတဲ့င်းနေမြမတဲ့င်းစုံတွေအားလုံးကိုတင်ဆက်ပေးနေတဲ့အတွက်ကြောင့်မလို့ဖျားကြည့်ရှုရတာအရင်အားရခြေနေမိပါတယ်ဆက်လက်ပြီးတော့စူးစမ်းပေးပါခင်ဗျာအထူးသဖြင့်တောင်မော်ဒေသတိုင်းရင်းသားတို့တရင်တွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ် May God bless VOA ပါတဲ့ဖျားသခင်ကောင်းချီးပေးပါစေလို့ဆုလာပါတယ
်နိုင်လေးဆိုတဲ့တော်ရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်
VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာအမြဲနားဆင်အားပေးနေပါရခင်ဗျာထုတ်လွှင့်မှုအားလုံးကိုနှစ်သက်ပါရခင်ဗျာကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာအခုစာလေးကဒုတိယမြောက်စာလေးပါဗျာကျေးဇူးပါခင်ဗျာညီအကိုမောင်နှမအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာ
ဟုတ်ကဲ့ပါတော်ရရှင်ရဲ့အားလုံးနှလုံးစေဝံငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါလေကျမတို့ရှိကိုစာရေးလာတဲ့တော်ရရှင်တယောက်တလောတော့ငါပဲသူ့ဖေဖေက VOE ကိုအမြဲတမ်းနားဆင်လို့ဒီကိစ္စနဲ့ပတ်သက်ပြီးစာရေးပြီးပြောလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါရနော်အခုအဲ့ဒီတော်ရရှင်နောက်တစ်ခေါက်ပြန်ပြီးစာရေးလာတာပါ
ကျေးဇူးပါ VOA ရှင်။ VOA ကိုတမိစာပို့လိုက်တာလေ။ဖေဖေနားထောင်ရတယ်။ကျေးဇူးပါလို့ပြောလို့ကျမလည်းပြောရတယ်။ VOA ကိုလည်းကျေးဇူးတင်ပါတယ်ရှင်။အခုလို VOA ကနေပြည်သူတွေရဲ့ရင်းနှီးစကားကိုအလင်းတက်ထားဖြေကြားပေးတဲ့အတွက်ကျမတို့ဖောင်းပြင်းမျိုးနယ်ရဲ့အနာကလေးလင်းလက်သွားသူခံစားရပါတယ်။ လမ်းပန်းဆက်သွယ်ရေးခေါင်းပါတော့ဘ ഹു တုတာရင်းနဲ့ပါအမြင်လဲမကျကြတော့အခုထိငါတို့နိုင်ငံရေးနဲ့ကင်းရှင်းသူဘဲမင်းတက်တက်ကိုလုံးမှာကိုစားရမှာဆိုတဲ့အတွေ့ကအခုထိရှိနေကြပြောနေကြသေးပါမျိုးနယ်သူမျိုးနယ်သားတွေအစင်မပြေကြတာတောမီလောင်တောကြောင်လက်ခမောင်းခတ်ဆိုသလိုပဲဖောင်းပြေမျိုးပေါ်ကရဲနဲ့စစ်သားအတိုင်းဝိုင်းတစုကဖိုးဘိန်တွေရောက်ပြီးတိမ့်ဆယ်ချီတန်းဆိုင်ကယ်ထည့်လဲစီပြီးအစင်ပြေနေကြရဲဆိုတဲ့တဲ့စိတ်မကောင်းစွာနေ့စဉ်နေတိုင်းကြားနေရပါတယ်ရှင်။ကြောင်သားကြောင်သူတွေလည်းဖိုးကြောင့်ပျက်စီးနေကြတာစိတ်မကောင်းစွာနေနေရပါတယ်ကျမတို့မိန်းကလေးတွေအိမ်နောက်ဘက်ရွေးမယ်ဆိုရင်အရေးချင်းရှိတာပတ်စံရှိတာမစဉ်းစားနိုင်ပဲဖုန်းမယူဘိန်းမစားတဲ့အိမ်နောက်ဘက်ရွေးရတဲ့ခေတ်ကိုရောက်နေတာပါအရတောက်သူရောင်းသူတွေကတော့ပြောမပြတက်လာအောင်ပါပဲရှင်ပြည်သူအားကိုရတဲ့ VOA အမြဲအားပေးနေတာပါဒီချက်မကအောင်မြင်ပါစီရှင
်ဒီတော့ရှင်ကသူ့အဖေရဲ့စာလေးကိုဖော်ပြပြီးလို့ကျေးဇူးတင်ပါတယ်လို့ပြောလာရင်လည်းသူတို့ဒေတာဖောင်းပြေမျိုးနဲ့ဒေတာကကြုံတွေ့နေရတဲ့ဒီအခက်အခဲမှုရစီပြဿနာကိုစာရေးပြောရှင်းဖွင့်လာတာဖြစ်ပါတယ်။ရှင်းဖွင့်လာတဲ့တော်ရရှင်တချို့ရဲ့စာရည်ထဲမှာဆိုရင်တော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပေါဝင်ခြင်းလို့ပါကျွန်တော်ကထိုင်းမှာအလုပ်လုပ်နေရပါဆိုရဲတော်ရရှင်ကြော်ဖုံးတွင်က
ထိုင်းရောက်မြန်မာရွှေပြောင်းလုပ်သားတွေရဲ့ဘဝကမလွယ်ပါဘူးဗျာ။ထောက်ထားမရှိတဲ့သူတွေဆိုရင်အလုပ်ရှင်ကရင်းနဲ့ဖမ်းခိုင်းပါတယ်။သူတို့ပေးတာယူခိုင်းတာလို့ကျွေးရစားတဲ့သူကိုပဲသဘောကျပါတယ်။ဒီလိုသာမမှန်ကန်နေတဲ့သူဆိုရင်တော့သဘောမကျကြပါဘူး။ထိုင်းရောက်မြန်မာနိုင်ငံသားတွေအားလုံးဘေးရန်ပြေးဝေးကြပါစေ။ VOA ကိုလည်းအမြဲတမ်းနားဆင်ပြပါရယ်ဗျာ
။ထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေရဲ့ဘဝပါဆိုပြီးတော့တွေ့ကြုံနေရတဲ့အခက်အခဲလေးတွေကိုရေးပြလာတာဖြစ်ပါလေ။ဒေါက်တာရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။ဒေါက်တာရှင်ရဲ့အားလုံးပုံမကောင်းမွန်အဆင်ပြေတဲ့တစ်နေ့တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်။ဘောင်းဗီယိုမြန်မာပိုင်းရဲ့ရုပ်မြင်တင်ကြတဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသခြင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြသပေးနေပါတယ်။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
နာတော်တာဆင်ခဲ့ရတာကတော့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်ဒီတစ်ပတ်မှာတော့ကမ္ဘာစီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာကိစ္စတွေအတွက်နိုင်ငံပေါင်း19နိုင်ငံနဲ့ဥရောပသမဂ္ဂတို့ပါဝင်ဖွဲ့စည်းထားတဲ့ G20 အကြောင်းကိုတင်ပြပေးမှာပါမတ်ညိုညိုလင်ကစီစဉ်တင်ဆက်ထားတာပါခင်ဗျာ
G20 ဆိုတာကတော့ကမ္ဘာကြီးရဲ့အနာဂတ်စီးပွားရေးကြီးငြိမ်လုံခြုံမှုရှိရေးအတွက်လည်းဖွံ့ဖြိုးကြွယ်ဝမှုတွေရှိလာဖို့ဗျူဟာတွေချမှတ်ရေးတွေကိုအဓိကကင်ဆွဲထားတဲ့နိုင်ငံပေါင်း20ပါဝင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီနိုင်ငံ20ရဲ့ GDP စုစုပေါင်းကဒီကမ္ဘာလုံးအတိုင်းအတာရဲ့ GDP အလုံးပေါင်းရဲ့80%နှုန်းရှိပါတယ်။
ဒါအပြင်အဲ့ဒီနိုင်ငံတွေရဲ့ကုန်သွယ်မှုကတကမ္ဘာလုံးအတိုင်းအတာရဲ့85ရာခိုင်နှုန်းရှိပါတယ်။လူဦးရေအရာကြည့်ရင်တော့ G20 နိုင်ငံတွေရဲ့လူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိတာပါ။ G20 မှာပါဝင်တဲ့နိုင်ငံတွေကတော့အာဂျင်တီးနာ၊ ဩစတြေးလျ၊ ဘရာဇီး၊ ကနေဒါ၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အင်ဒိုနီးရှား၊အီတလီ၊ဂျပန်တောင်ကိုရီးယား၊မက္ကဆီကို၊ရုရှား၊ဆော်ဒီအာရေဗျာ၊တောင်အာဖရိက၊တူရကီ၊ UK ၊အမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ဖြစ်ပါတယ်။အမြင့်တဲ့နိုင်ငံအဖြစ်ကမ္ဘာငွေကြေးဆိုင်ရာအဖွဲ့အစည်းတွေ၊ကုလသမဂ္ဂအဖွဲ့အစည်းတွေ၊အာဖရိကသမဂ္ဂ၊အာဆီယံနဲ့စပိန်နိုင်ငံတို့ကိုသတ်မှတ်ထားပါတယ်။ဒီအဲ့နိုင်ငံအဖွဲ့အစည်းတွေဟာ G20 ရဲ့အစည်းအဝေးတွေညီလာခံတွေကိုပုံမှန်ဖိတ်ကြားတက်ရောက်ခွင့်ပေးထားပါတယ်။ဒါအပြင်တခြားအဲ့နိုင်ငံတချို့နဲ့နိုင်ငံတကာနဲ့ဒေသဆိုင်ရာအဖွဲ့အစည်းတချို့ကိုလည်းဖိတ်ကြားပြီး G20 ရဲ့လှုပ်ရှားဆောင်ရွက်မှုတွေမှာပူးပေါင်းပါဝင်လှုပ်ဆောင်စေတာပါ1998ခုနှစ်နဲ့1999ခုနှစ်အတွင်းတွေမှာဒီကမ္ဘာလုံးအတိုင်းအတာနဲ့ကြုံတွေ့ခဲ့ရတဲ့ဗန္ဒာရေးအကျပ်တဲရဲ့အခြေအနေတွေပေါ်ကနေကမ္ဘာစီးပွားရေးတည်ငြိမ်မှုပြန်ဦးမော်လာပြီးကျွဲဝါမှုတွေဖြစ်လာစေဖို့ရည်ရွယ်ပြီးလွန်ခဲ့တဲ့22နှစ်1999ခုနှစ်မှာ G20 လို့ခေါ်တဲ့ Group of 20ဆိုတာကိုစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်က G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကဗန္ဒာရေးဝန်ကြီးတွေ G20 နိုင်ငံကဗန္ဒာရေးဝန်ကြီးတွေနဲ့မဟုတ်ပါအကြီးအကဲတွေတွေ့ဆုံပြီးကမ္ဘာဗန္ဒာရေးဆိုင်ရာအကျပ်တဲကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီး G20 နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုနှစ်စဉ်ပြုလုပ်ခဲ့ကြတာပါ။အဲ့ဒီနောက်9နှစ်ကြာပြီး2008ခုနှစ်နိုဝင်ဘာလ14ရက်နေ့15ရက်နေ့မှာ G20 နိုင်ငံတွေရဲ့အကြီးအကဲတွေပထမဆုံးထိပ်သီးအစည်းအဝေးကိုကျင်းပတွေ့ဆုံခဲ့ကြပါတယ်။G20 ရဲ့ဥက္ကဋ္ဌနေရာကိုအဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်အလှည့်ကြတစ်နှစ်စီတာဝန်ယူကြရပြီး G20 ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေကိုအာရှနိုင်ငံအနေနဲ့အများဆုံးလက်ခံကျင်းပပေးချရပါတယ်။ G20 ရဲ့ဥက္ကဋ္ဌနေရာကိုရွေးချယ်တာမှာတော့အဖွဲ့ဝင်နိုင်ငံတွေက EU မပါဘဲဂျန်နဲ့19နိုင်ငံကိုအုပ်စုအဖွဲ့5ဘွဲ့ခွဲဖွဲ့ထားပြီးအုပ်စုတစ်ခုချင်းစီရဲ့အလှည့်ကျလာတဲ့အခါအဲ့ဒီအုပ်စုတွေကနိုင်ငံတစ်ခုကဥက္ကဋ္ဌနေရာကိုတာဝန်ယူရတာဖြစ်ပါတယ်။ G20 မှာအများရန်အတွင်းရေးမှုအဖွဲ့နဲ့အတွင်းရေးမှုယုံတော့မရှိပါဘူး။အဖွဲ့ဝင်နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးတွေဗဟုပန်ဥက္ကဋ္ဌတွေကပဲညှိနှိုင်းတာဝန်ယူဆောင်ရွက်ကြရတာဖြစ်ပါတယ်။အခုလောလောဆယ်ဥက္ကဋ္ဌတာဝန်ယူထားရသူကတော့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုဖြစ်ပါတယ်။2022ခုနှစ် G20 ထိပ်သီးအစည်းအဝေးကိုတော့လာမယ့်နိုဝင်ဘာလ15ရက်နဲ့16ရက်နေ့တွေမှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပဖို့စီစဉ်ထားကြပါတယ်ရှင
်။ဒါကတော့မညွန်ညွန်လင်းမညွန်ညွန်လင်းအပတ်စဉ်တင်ဆက်တဲ့သတင်းတွေကသုဒ္ဓအစီအစဉ်ကိုနာတော့တာဆင်ခဲ့ရတာပါ VO ရဲ့တင်းလာနေမနေ့ဖက်တန်လွင့်စင်စင်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့ကဘာတလားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါအောင်မယ်ကိုဗစ်ကြောင့်ရနာထားတဲ့ Halloween တစေပွဲကိုဒီနေ့အမေရိကန်မှာပြန်လည်ကျင်းပနေပါပြီမက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာဇွန်ဘီဖောက်ကောင်တွေစီတန်းလှည့်လည်ပွဲကိုကျင်းပခဲ့ပါတယ်ဒီလိုကဘာတလားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါခင်ဗျာ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာနှစ်စဉ်ကျင်းပမယ့်ဖြစ်တဲ့ဇွန်ဘီဖုန်းကောင်လေးတွေဝှက်စားစီရင်ပြီးကြည့်တဲ့လမ်းလျှောက်ပွဲကျင်းပခဲ့ကြပါတယ်။ကိုဗစ်ကရောဂါကြောင့်နှစ်နှစ်ကြာအွန်လိုင်းကပဲကျင်းပခဲ့ကြရပြီးဒီနေ့ကျင်းပတဲ့ပွဲဟာ15ချိန်မြောက်ကျင်းပတဲ့ပွဲဖြစ်ပါတယ်။ဇွန်ဘီဖုန်းကောင်လေးဟာပုံစံမျိုးမျိုးဝှက်စင်ထားကြပြီးတော့ဒီနေ့မှာတော့ပါဝင်ဆင်နွှဲတဲ့သူတွေအနေနဲ့သူတို့ရဲ့သားကောင်တွေအပေါ်တီးခတ်မှုခွဲခြားဆက်ဆံမှုမလုပ်ကြတွေနဲ့အားလုံးအတူပေါင်းစည်းဖို့လှုပ်ဆောင်တာမျိုးတွေကူးစက်စေချင်ပါတယ်လို့ဒီပွဲကိုစီစဉ်သူတူဖြစ်တဲ့ Jesus Rodriguez ကပြောပါတယ
် Hay que infectar con los valores la tolerancia porque un zombie no agrede otro
အခုလိုဇွန်ဘီလက်လျှောက်ပွဲတွေကို American ပြည်တော်စု California ပြည်နယ် Sacramento မြို့မှာ2000ခုနှစ်ကစတင်ကျင်းပခဲ့တာဖြစ်ပြီးအခုချိန်မှာတော့ကမ္ဘာတဝန်းကမြို့ကြီးတွေဖြစ်တဲ့ New York, Buenos Aires, Bogota, Sao Paulo,Frankfurt နဲ့ Singapore တို့မှာပါကျင်းပနေကြပြီဖြစ်ပါရဲ့ရှင
်။အမေရိကန်နိုင်ငံ New York မြို့ East Village အရက်မှာတော့ Halloween တစ်ပွဲအကျိုးအလှပြဝှေ့ဆုံတွေဆင်ရင်ထားတဲ့
အိမ်မွေးတလိမ့်ဆန်ပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ခွေးအမျိုးအစားပေါင်းစုံပါဝင်ဆင်နွှဲခဲ့ကြပြီးတော့အလားသောဝိဆုံပြိုင်ပွဲနဲ့အတူပိုင်ရှင်ဖြစ်သူနဲ့ဆင်တူဝိဆုံဝေးရတာမျိုးလိုတခြားခေါင်းစဉ်ကိုမျိုးနဲ့ရှင်ပြိုင်တဲ့ပွဲတွေလည်းပါဝင်ခဲ့ပါတယ်။ဒီပွဲကို2020ခုနှစ်ကစတင်ကျင်းပခဲ့ပြီးတော့အဲ့ဒီတုန်းကတော့ကိုဗစ်ကပ်ရောဂါကြောင့်အွန်လိုင်းကတဆင့်ပဲကျင်းပခဲ့ရတာပါခင်ဗျာ
။မေဂန်ဒီယန်ဆူဖလော်ရီဒါပြည်နယ်ကီးဝက်စ်အရက်မှာဟောလိုဝေးကစေကြီးပွဲအကျိုးဇွန်မီပုတ်ကောင်တွေလိုဝစ်စင်ထားတဲ့သူတွေဟာစပိန်လေစီးပြီးစီးတက်လှလှခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကကျင်းပတဲ့ဒီပွဲမှာဇွန်မီပုတ်ကောင်တွေလိုဝစ်စင်ထားတဲ့သူတွေအခေါင်းချမ်းထားတဲ့သူတွေဘလူးပုံစံဆေးချထားကြတဲ့သူတွေပုံစံမျိုးမျိုးနဲ့လူပေါင်း 6,500 လောက်ပါဝင်ဆင်နွှဲကြတာပါ။အခုလိုစီးတက်လှလှပွဲဟာဖန်တစီပွဲတော်ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးဒီပွဲတော်ကိုတော့အောက်တိုဘာလ22ရက်နေ့ကနေ30ရက်နေ့အထိဆင်နွှဲကြတာပါ။အိမ်မွေးတိရစ္ဆာန်လေးတွေအထွတ်ဝစ်ဆုံပြိုင်ပွဲမျက်နှာဖုံးဆွချီတက်လမ်းလျှောက်ပွဲနဲ့ကားအလှဆင်စီတန်းလှည့်လည်ပွဲတွေကိုလည်းကျင်းပလေးရှိပါတယ်ရှင
်ဘယ်ဂျီယံနိုင်ငံမှာနှစ်စဉ်ကျင်းပမယ်ဖြစ်တဲ့ရွှေဖြုံသီးလေလောပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်ကိုဗစ်ကပ်ရောဂါကာလအတွင်းနှစ်နှစ်ကြာရန်နာထားရပြီးဒီနှစ်မှမှပြန်ကျင်းပနိုင်တာပါရွှေဖြုံသီးကိုလှေအဖြစ်ထွန်းထုတ်ထားပြီးတော့ရေထဲမှာလူ၄ယောက်ပါဝင်တဲ့အသင်းအနေနဲ့လက်စင်ကန်လှော်ခတ်ပြန်ကြရတာပါ။ရိုင်းရဲလဲမှာရှိတဲ့အိမ်လေးကိုတပတ်ပတ်ပြီးတော့ကမ်းဘက်ကိုပြန်လှော်ကြရတာပါ။အစမတန်ကြီးလုံးနဲ့ရွှေဖြုံသီးတွေကိုအတုံးချတဲ့အနေနဲ့ဒီပြိုင်ပွဲတွေကိုကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့လူ၄ယောက်ပါဝင်တဲ့အသင်းပေါင်း56သင်းလောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။ဝင်ရောက်ရှင်ပြိုင်တဲ့သူတွေများလို့တဲ့အတွက်နောက်နှစ်မှာလူစီးလောက်တဲ့အရွယ်အစားရှိတဲ့ရွှေဖြုံသီးတွေရဖို့တောင်အခက်အခဲရှိတယ်လို့ပွဲစီစဉ်သူတို့ကပြောပါတယ်။အခေါင်းပေါက်ဖြစ်အောင်ရွှေဖြုံသီးအသားတွေကိုဖဲထုတ်ပြီးရလာတာတွေကိုရွှေဖြုံသီးဟင်းရီချက်ခဲ့တယ်လို့လာရောက်အားပေးသူတွေနဲ့ရှင်ပြိုင်သူတွေကိုလည်းချက်ပြုတ်ကြွေးမွေးခဲ့ပါတယ်ခင်ဗျာ
ဒါကတော့ကဘာတလာကထူးခြားစမ်းကြတဲ့သတင်းတွေကိုကိုငင်းကြတဲ့မက်ခင်ဖြူထွေးတို့ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ရဲ့တနင်္လာနေ့မနေ့ဖက်အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်တိန်ကြီးထိုက်ကပြောပြမှာပါခင်ဗျာ
တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကဟောလိုဝင်းပွဲတော်တွေအတွင်းလူအုပ်ပြတာကြောင့်လူပေါင်း150ကျော်သေဆုံးခဲ့ရမှုကိုနိုင်ငံတော်ဝန်ထမ်းချေကွဲနေကြသလိုဖြစ်ခဲ့ရတဲ့အကြောင်းရင်းကိုလည်းရှာဖွေနေကြပါတယ်ဆိုးမြို့တော်ဤသေးဝန်မှာစနေနေ့ညကဖြစ်ခဲ့တဲ့မတော်တဆမှုအတွင်းဒဏ်ရာရသူ82ဦးရှိခဲ့တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်အခင်းဖြစ်တဲ့အရက်နဲ့မလှမ်းမကမ်းမှာယုံထိုင်နေတောင်ကိုရီးယားသမ္မတယွန်ဆော့ကယိုကတော့တနိုင်ငံလုံးဝန်ထမ်းကြီးကွဲပွဲကာလအဖြစ်ကြီးညာထားတယ်လို့ပဲနောက်ပိုင်းမှာအလားတူဖြစ်ရမျိုးတွေကိုရှောင်ရှားနိုင်ရေးအတွက်လူအုပ်ပြရတဲ့အကြောင်းရင်းကိုရှာဖွေဖော်ထုတ်ရေးဦးစားပေးဆောင်ရွက်မယ်အကြောင်းလည်းပြောဆိုထားပါတယ်ရှင်ကုလသမဂ္ဂကဂျာဝင်ညှိနှိုင်းပေးထားတဲ့ယူကရိန်းကနေတီးနှံတင်ပို့ရေးသဘောတူညီချက်ကိုရုရှားကရပ်ဆိုင်းလိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်ယူကရိန်းကနေတီးနှံတန်းချင်း9000ကျော်တင်ပို့နိုင်ခဲ့ပြီးကမ္ဘာဈေးကွက်မှာတီးနှံဈေးချဖို့လည်းအထောက်အကူဖြစ်စေခဲ့ပါတယ်။ဘရာဇီးသမ္မတရွေးကောက်ပွဲမှာတော့လက်ဝဲဝါဒီသမ္မတဟောင်းလူဝီအင်နာစီယိုဒယ်ဆေဘာအနိုင်ရနေကြောင်းမေယလာစစ်တမ်းဒေတာဖိုဟာကဖော်ပြနေပါတယ်။တောင်အမေရိကတိုက်ကအကြီးဆုံးဖြစ်တဲ့ဘရာဇီးနိုင်ငံမှာမဲရလက်တွေရဲ့95ရာခိုင်နှုန်းကိုရေးတွက်ပြီးချိန်မှာသမ္မတဟောင်းလူလာက 50.9 ရာခိုင်နှုန်းနဲ့လက်ရှိသမ္မတဘိုဆော်နီရိုက49ရာခိုင်နှုန်းရရှိထားတယ်လို့လည်းပြောဆိုထားပါတယ်။သမ္မတဘိုဆော်နီနာရိုရဲ့အမခန့်ဒေတာဖြစ်တဲ့ဆော့ပိုလိုမှာမဲဆက်လက်ရေးတွက်ဖို့ကြံနေသေးပေမဲ့သမ္မတဟောင်းဆီလ်ပါကအသာစီးရနေတာဖြစ်ပါတယ်ရှင်။
တရင်ချင်းကျုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပဲအတန်လေးစီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရေးမှုအဖြစ်နဲ့ကတော့ကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charles Stanmore နဲ့ Derek Smith တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့တနင်္လာနေ့မနေ့ပဲအတန်လေးစီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ VOA ကိုကြည့်ရှုနားတော်တာစီစဉ်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်မြန်မာပြည်သူများလည်းဘေးရန်တွေရဲ့ခင်ဝေးကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူစောမူကျော်ဖြစ်ပါတယ်
Thank you.
This program has come to you from the Voice of America, Washington.